Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အသံကနေ2023ခုနှစ် February 25ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9မီတာ19 25 32နဲ့ line length မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျမကတော့ဆွေမြတ်ပါပါရှင်။အိန္ဒိယမှာရောက်နေတဲ့ဂျာမနီဝန်ကြီးချုပ်နဲ့အိန္ဒိယဝန်ကြီးချုပ်တို့စီးပွားရေးကုံသွယ်ရေးနဲ့ယူကရိန်းစစ်ပွဲအရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်နဲ့နှင်းချခဲ့တဲ့အနောက်တောင်ပိုင်းပြည်နယ်တွေမှာဒီနေ့လဲထူထပ်တဲ့နှင်းတွေဆက်ကြမယ်လို့မိုးလေဝသဌာနကတတိပေးထားပါတယ်။ကရင်ပြည်နယ်စကြာရင်စိတ်ကြီးမြို့နယ်ဖျားသုံးစုမြို့နယ်တွေကရဲစခန်းမှာတော့ဒီနေ့မနေ့အစောပိုင်းကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှကြီးညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ခင်ပြည်နယ်ပါဝဲနိုင်ငံတော်မှာစစ်အာဏာသိမ်းပြီးတဲ့နောက်မွေးစေဝါသုံးဆမှုပြဿနာတွေပိုဆိုးလာနေတာနဲ့ပတ်သက်ပြီးတင်ဆက်ပေးထားတဲ့ဒုအသံအစီအစဉ်မှာဆိုရင်တော့
အမှုဒီမှာတခါခေါ်ဝန်ဆောင်တဲ့အမှုကမပြောလို့အဝင်များတော့ရေးချတယ်ကြည့်။မင်းကရေးချတော့တုံးချက်များတယ်။မင်းကနောက်တော့
မွေးစေဝါပပျောက်တိုက်ဖြတ်ရေးလှုပ်ဆောင်သူတူဦးဖြစ်တဲ့ကိုစောမောင်မောင်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဥတ္တမောင်သားရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးအာရှနိုင်ငံရေးနဲ့လေယာစီးပွားသတင်းများအပါအဝင်ဥတုရာသီနဲ့အနာဂတ်ကဘာအစည်းအဝေးတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဂျမနီဝန်ကြီးချုပ် Olaf Scholz နဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi တို့ဟာနယူးဒယ်လီမြို့တော်မှာဒီကနေ့တွေ့ဆုံပြီးတော့မှနှစ်နိုင်ငံကြားစီးပွားရေးကုံသွယ်ရေးတိုးတက်ခိုင်မာရေးနဲ့ယူကရိန်းစစ်ပွဲအရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းပေါ်ကျူးကျော်စစ်နဲ့ပတ်သက်လို့ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကိုအိန္ဒိယကပြက်ပြက်သားသားရက်တီဖို့အတွက်ဂျာမနီဝန်ကြီးချုပ်ကတိုက်တွန်းမယ်လို့ခန့်မှန်းရပါတယ်။အိန္ဒိယနိုင်ငံဟာရုရှားစီကစစ်လက်နက်တွေကိုအဓိကဝယ်ယူနေတာဖြစ်တယ်လို့ရေနံနဲ့တခြားစီးပွားရေးအရာလိုအပ်ချက်တွေကိုအားထားနေရတာကြောင့်ဝန်ကြီးချုပ် Modi ဟာရုရှားပေါ်ပုံမှန်လင်းလင်းဝေဖန်ရှုတ်ချတာမျိုးမလုပ်သေးပါဘူး။အိန္ဒိယမှာလက်ရှိကျင်းပနေတဲ့ G20 နိုင်ငံများစီဝေးဝဲမှာလည်းရုရှားကျူးကျော်တိုက်ခိုက်တဲ့ကိစ္စတွေကိုအဓိကထားမဆွေးနွေးဖို့ဝန်ကြီးချုပ်ကကြိုးစားနေပါတယ်ဒီကနေ့ဂျာမနီဝန်ကြီးချုပ်နဲ့ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းယူကရိန်းစစ်ပွဲအဆုံးသတ်အောင်လို့တန်တမာရေးနီလန်းနဲ့ဆွေးနွေးအဖြေချဖို့အတွက်ပြောကြားခဲ့ပါတယ
်ယူကရိန်းကဂတနာကရမ်ကေဆူရဝါသေးဘာရတ်နဲ့dialogue or diplomacy ke madhyam
se Ukraine ma phit ni de pyatana re pye le aw swe nwe mu re tantama ye ni lan ne a phye cha bo twe India ga a le ne pyo cha ka ba de ngain ngain ye longan sin ni twe ku ni twa bo a tit ma be lo win ji chou Modi ga pyo cha ka da ba India ne Germany nai ngan cha long chong ye ne ka kwe ye pu paung saung ye ye twe gadi pyu cha ka ja de lo le tu ga pyo ba de Germany win ji chou ga ro ka ba ji a twe a ye ji de ngain ngain ye kaisa re ko India win ji chou ne di ka de swe nwe ka de lo pyo ba de EU Europe nai ngan re ga ti yong ne khat khwa khwa ni bo chou sa ni ja da ne a tu ဂျာမနီကလည်းတခြားနိုင်ငံတွေနဲ့စီးပွားဆက်ဆံရေးကိုပို့ပြီးတော့ကျယ်ပြန့်အောင်လုပ်ဖို့စူးစမ်းနေပုံရပါတယ်ရှင်
။ရုရှားမှာအီရန်ထုတ်အဝေးထိန်ဒရုန်းယာဉ်တွေပြက်လက်လာပုံရတယ်လို့ဗြိတိန်ကဒီနေ့ပြောလိုက်ပါတယ်။ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့ထောက်လှမ်းရေးနောက်ဆုံးသတင်းထုတ်ပြန်ချက်အရတိုက်ခိုက်လမ်းကြောင်းတစ်ခုတည်းအတွက်သုံးတဲ့အီရန်ထုတ် OWA UAV ဒရုန်းယာဉ်တွေရုရှားမှာသုလောင်ထားတာပြက်လက်လာပုံရတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်ရေးယင်းတွေကိုဖေဖော်ဝါရီ15ရက်နေ့တည်းကရုရှားဘက်ကယူကရိန်းကြီးကျော်စစ်မှာတုံးတဲ့အစင်ခံစားတွေမတွေ့ရတော့ဘူးလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနက Twitter ကနေဖော်ပြလိုက်ပါတယ်။ဒါ့အပြင်အရင်သုံးခဲ့တဲ့ဝေထိန်ဒရုန်းယင်းအနည်းဆုံး24စီးဒီနှစ် January နဲ့ February အစောပိုင်းတုန်းကပြစ်ချခံခဲ့ရတဲ့အစင်ခံစားတွေလည်းရှိထားတယ်လို့လည်းဒီဗြိတိန်ထောက်လှမ်းရေးသတင်းမှာဖော်ပြထားပါတယ်။အခုလိုအချိန်မှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကတော့ရုရှားအနေနဲ့ယူကရိန်းမှာလူပေါင်းများစွာကိုတပ်ဖြတ်ခဲ့ရတာအတွက်အပြစ်ပေးမခံရပဲလှုပ်ချင်တိုင်းဆက်လှုပ်ခွင့်မပေးနိုင်ဘူးလို့မနေ့ကပြောလိုက်ပါတယ်။ဒါကြောင့်ရုရှားနိုင်ငံရေးနဲ့စစ်ကောင်းဆောင်တွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်တာမြင်တွေ့လိုပါတယ်လို့လည်းသမ္မတဇယ်လင်စကီကရုရှားရဲ့ယူကရိန်းကျူးကျော်စစ်တစ်နှစ်ပြည့်တဲ့နေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာကယ်လီဖိုးနီးယားပြည်နယ်အပါအဝင်အနောက်ဘက်ခြမ်းကပြည်နယ်တွေမှာဆောင်းရာသီမုန်တိုင်းတံကိုခံနေကြရပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတောက်ကြနေတဲ့ကနှင်းတွေအထူးထပ်ခြားခဲ့တယ်လို့လော့စ်အန်ဂျလိစ်ကောင်တီတဲကတောင်တန်းဒေသတွေမှာဆိုရင်ဆယ်စုနှစ်နဲ့ချီအတွင်းမှာပထမဆုံးနှင်းမုန်တိုင်းကိုရင်ဆိုင်ခဲ့ရပါတယ်။ထူထပ်တဲ့နှင်းတွေကြားနေတဲ့အတွက်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းကိုဆက်သွယ်ထားတဲ့အဓိကအဝေးပြေးလမ်းမကြီး Interstate 5ကိုတောက်ကြနေတဲ့ကပိတ်ထားခဲ့ရပါတယ်။အေးပြီးတော့အန်ဒီယားရှိတဲ့မုန်တိုင်းတံကိုဒီကနေ့စနေနေ့မှာလည်းခံရလိမ့်မယ်လို့မိုးလေဝသဌာနကသတိပေးထားပါတယ်ကယ်လီဖိုးနီးယားပြည်နယ်ကနေပုံမှန်အားဖြင့်နှင်းကြလေမရှိတဲ့အနောက်တောင်ပိုင်းဒေသတွေဘက်ကိုအင်အားဖြင့်ဆောင်းမုန်တိုင်းဆက်လက်ရွှေ့ရှားသွားမှာဖြစ်တာနဲ့အတူနှင်းမုန်တိုင်းတွေမိုးသီးထက်စွာရွာသွန်းပြီးရေကြီးနိုင်တယ်လို့သတိပေးထားပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့ဆရီယာနီဗာဒါတောင်တန်းဒေသတွေမှာ9ဘီလောက်အထိနှင်းကြနိုင်တယ်လို့ခန့်မှန်းထားပါတယ်ဒီနေ့ကတွင်နေကြရတဲ့အနောက်ပိုင်းနဲ့အနောက်အလယ်ပိုင်းဒေသတချို့မှာပြင်းထန်တဲ့မုန်တိုင်းကျရောက်မယ်လို့သတိပေးထားပါတယ်ဆယ်စုနှစ်ပေါင်းများစွာအတွင်းအေးခဲ့တဲ့နှင်းမုန်တိုင်းတံခံထားရတဲ့နိုင်ငံမြောက်ဖက်ချမ်းကမစ်ရှိဂန်ပြည်နယ်မှာလည်းနှင်းမုန်တိုင်းကြောင့်မီးတွေပြက်နေတဲ့အတွက်လူပေါင်းထောင်ပေါင်းများစွာဟာအပူအပေးစနစ်ကိုမတုံ့နိုင်ပဲအေးတံကိုခံနေကြရပါတယ်ရှင်
။ဘရဇိုးနိုင်ငံမှာတော့မိုးအကြီးအကျယ်ရွာပြီးတော့ရေကြီးမြေပြိုတာကြောင့်တေဆုံးသူစုစုပေါင်းဟာမနေ့ကတောက်ကြနေ့နောက်ပိုင်းအထိမှာတော့60ရှိသွားပြီလို့အစိုးရကထုတ်ပြန်ပါတယ်။နိုင်ငံအရှိတောင်ပိုင်းကန်ယူရန်ဒေသကဆောင်ပေါ်လိုပြည်နယ်မှာပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကစပြီးတော့မိုးအကြီးကျယ်ရွာပြီးတော့ရေကြီးမြေပြိုတာတွေကြုံနေရတာပါ။နောက်ထပ်မိုးဆက်ရွာနိုင်သေးတယ်လို့လည်းဆောင်ပေါ်လိုပြည်နယ်အစိုးရရဲ့မူလေဝသဌာနကခန့်မှန်းထားပါတယ်။ပျောက်ဆုံးနေသူများပြားကိုလည်းအရေးပေါ်ရှာဖွေကယ်ဆယ်တာတွေဆက်လုပ်နေပြီးတော့လူပေါင်း4000ကျော်ကိုလည်းသူတို့အိုးအိမ်တွေကနေပြောင်းရွှေ့ပေးထားတယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ခုလိုသဘာဝပေးကြုံနေရတဲ့ဒေသတွေမှာဆေးရုံဆေးကန်းတွေနဲ့လမ်းမတွေပေါ်မှာလူတွေပြည့်ပြီးတော့ရေနဲ့စားတဲ့ရိတ်ခါမလုံလောက်တာတွေမဖြစ်ရလေအောင်ခုချိန်မှာအဲ့ဒီဒေသတွေကိုသွာလာတာတွေမလုံကြဖို့ကိုလည်းပြည်နယ်အစိုးရကကြေညာချက်ထုတ်ပြန်ထားပါတယ်။သဘာဝပေးတည်နေတဲ့ကန်ယူနန်ဒေသမှာအစားအသောက်နဲ့စီပါဝင်တခြားအများသုံးကုန်ပစ္စည်းတွေကိုဈေးတင်မရောကြဖို့ကိုလည်းစီမင်းစည်းကမ်းတချို့ကိုပြည်နယ်အစိုးရကထုတ်ပြန်ထားပြီးတော့ရေဓာတ်ကလည်းဆေးရုံတင်မောင်းနဲ့ရဟတ်ရင်တွေတုံးပြီးတော့လူနာနဲ့ပစ္စည်းပို့ဆောင်မှုတွေကိုအရေးပေါ်လှုပ်ပေးနေပါတယ်ခင်ဗျာ။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
February 25ရက်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။တူရကီနိုင်ငံမှာလှုပ်ခတ်ခဲ့တဲ့အင်အားပြင်းပြင်ခရင်ကြောင့်လူပေါင်းတပ်တန်းခွဲထက်မနည်းအိုးမဲ့အိမ်မဲ့ဖြစ်နေချိန်မှာနေအိမ်တွေကိုပြန်လည်တိဆောက်ပေးနေပြီလို့တူရကီအစိုးရတာဝန်ရှိသူတယောက်ကပြောကြားပါတယ်။တချို့ဆောက်လုပ်ရေးလုပ်ငန်းတွေအတွက်တန်တာခေါ်ယူမှုနဲ့ contract ပေးတာတွေလုပ်ပြီးသွားပြီလို့အမည်မဖော်လိုတဲ့တာဝန်ရှိသူတယောက်ပြောတာကို Reuters သတင်းမှကိုးကားဖော်ပြပါတယ်။ဆောင်လို့ရေလုပ်ငန်းစဉ်တွေမြ мян ဆန်ဆန်လုပ်နေပေမဲ့လုံခြုံဘေးကင်းရေးအတွက်တော့လုံးဝအလျှော့ပေးမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။တူရကီမှာငရင်ကြောင့်အဆောက်အဦ36,000ထက်မနည်းပြိုကျပျက်စီးခဲ့တာမှလူနေတိုက်ခန်းပေါင်း9,000ကျော်ဟာလုံးဝပြိုကျဒါမှမဟုတ်ရင်ဆိုးဆိုးဝါးဝါပျက်စီးခဲ့ပါတယ်။မကြခင်ကျင်းပမဲ့ရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေတဲ့တမရရီဂျက်တာရဲ့အာဒိုဝန်ကတော့နေအိမ်တွေကိုတစ်နှစ်အတွင်းမှာပြန်လည်တိဆောက်ပေးမယ်လို့ကတိပြုထားပါတယ်။ကျွမ်းကျင်သူတွေကမြ мян ဆန်ဆန်တိဆောက်ရေးထက်ကိုဘေးကင်းလုံခြုံရေးကိုရှေ့တန်းတင်သင့်တယ်လို့ထောက်ပြနေပါတယ်။မြေငရင်ကြောင့်တူရကီနဲ့ဆီးရီးယားနှစ်နိုင်ငံပေါင်းတိဆုံးသူ9,000ကျော်သွားပါပြီရှင်။
ဖိလစ်ပိုင်နိုင်ငံမှာအာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီလူမှုအုံကြွမှုကြီး38နှစ်မြောက်အဖြစ်နဲ့လူထောင်ချီပြီးတော့ဒီကနေ့မှာဆန္ဒပြခဲ့ကြပါတယ်။လက်ရှိဖိလစ်ပိုင်သမ္မတရဲ့ဖခင်အာဏာရှင်ဖာဒီနန်မာကိုစ်ကို1986ခုနှစ်တုန်းကဖြုတ်ချနိုင်ခဲ့တဲ့ People's Power လူမှုလှုပ်ရှားမှုနှစ်ပတ်လည်နေ့မှာဒီမိုကရေစီလူလားသူ1400လောက်မနီလာမြို့တော်မှာဆန္ဒပြခဲ့ကြတာပါ။အာဏာရှင်ဟောင်းမာကိုစ်ရဲ့သားဘောင်ဘောင်မာကိုစ်အဖြစ်လူသိများတဲ့ဖာဒီနန်မာကိုစ်ဂျူနီယာလက်ရှိဖိလစ်ပိုင်မှာသမ္မတဖြစ်နေတဲ့အချိန်ကျင်းပတဲ့ဒီကနေ့အစုယုံဆန္ဒပြပွဲမှာတော့လက်ရှိသမ္မတမာကိုစ်ဂျူနီယာအစိုးရကိုကန့်ကွက်တဲ့စာတမ်းတွေနဲ့ဖိလစ်ပိုင်အလံတွေကိုဝေယမ်းဆန္ဒပြခဲ့ကြပါတယ်။မနီလာမြို့ရဲ့အဓိကအဝေးပြေးလမ်းမကြီးပေါ်မှာဒီမိုကရေစီရဲ့တက်ကြွလှုံရှားသူတွေအခုလိုဆန္ဒပြခဲ့ကြတာအပြင်အနီးအနားကဒီမိုကရေစီကြောက်တိုင်မှာလည်းလက်ဝဲရင်းတက်ကြွလှုံရှားသူနောက်ထပ်1400ခန့်ဆန္ဒပြခဲ့ကြပါတယ်။1986ခုနှစ်ဖေဖော်ဝါရီလတုန်းကတော့ဖိလစ်ပိုင်နိုင်ငံမှာလူပေါင်းတန်းနဲ့ချီပြီးတော့လမ်းတွေအပြည့်ဆန္ဒပြခဲ့တာမှာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေပါလူလူနဲ့အတူရပ်တည်ခဲ့ပြီးတော့အဲ့ဒီအချိန်ကအာနာရှင်မာကိုစ်ကိုဖြုတ်ချခဲ့တာပါအ မေရိကန်ပြည်ထောင်စုကိုမာကော့စ်ထွက်ပြေးသွားခဲ့ပြီးသုံးနှစ်အကြာမှာတည်ဆုံးခဲ့ပါတယ်။1982ကနေ82ခုနှစ်ထိဆဲအုပ်ချုပ်ရေးဥပဒေမာရှယ်လောထုတ်ပြန်ပြီးနောက်ပိုင်းရွေးကောက်ပွဲနဲ့ဆဲအုပ်ချုပ်ခဲ့တဲ့အာနာရှင်မာကော့စ်ကြာဆုံးပြီးနှစ်ပေါင်း40နီးပါးအကြာမှာတော့တားဖြစ်သူမာကော့စ်ဂျူနီယာသမ္မတပြန်ဖြစ်လာခဲ့တာပါ။လက်ရှိသမ္မတမာကော့စ်ဂျူနီယာလက်ထက်မှာလည်းဖိလစ်ပိုင်မှာဆင်းရဲမွဲတင်မှု၊မြေယာမဲမှု၊ဆင်းရဲချမ်းသာကွာခြားလွတ်မှုနဲ့တရားမမျှတမှုတွေအတွက်ဆက်လက်ရင်ဆိုင်နေရဆဲပဲလို့ပြောညင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ။
ကရင်ပြည်နယ်ကြာရင်စိတ်ချင်းမြို့နယ်ဖျားသုံးစုမြို့ရဲကရဲစခန်းမှာဒီကနေ့မနေ့အစောပိုင်းတုန်းကပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒေသခံ PDF အဖွဲ့တွေကရဲစခန်းကိုတွားရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်တိုက်ပွဲတွေဖြစ်ခဲ့တာပါ။ဖျားသုံးစုဒေသကလာတဲ့သတင်းတွေအရမနေ့6နာရီလောက်တုန်းကလက်နက်ကြီးလက်နက်ငယ်ပြစ်ခတ်တံတွေချရတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်မှာဖျားသုံးစုရဲစခန်းမီးလောင်နေတာတွေ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ကြာရင်စိတ်ချင်းမြို့နယ်ဟာကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KNU ရဲ့တပ်မဟာ6ထိ ंछ ုပ်ထားတဲ့နယ်မြေဖြစ်ပါတယ်။ဇန်နဝါရီ23ရက်နေ့တုန်းကတော့ဖျားသုံးစုမျိုးတွေကလူဝင်မှုကြီးကြပ်ရေးယုံအထွေထွေအုပ်ချုပ်ရေးမှုယုံစီပင်ယုံစတဲ့ယုံတွေကိုမြို့ပြပျောက်ကြားတောက်ပေါင်းစုဖြစ်တဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကဝေရောက်မီးရှို့တိုက်ခိုက်ခဲ့ပါတယ်။နောက်နေ့မနေ့မှာတော့စစ်တပ်ကလက်နက်ကြီးတွေလေယာဉ်တွေနဲ့ပစ်ခတ်ပြီးတော့နယ်မြေရှင်းလင်းတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောခဲ့ပါတယ်ရှင်
။နိုင်ဂျီးရီးယားနိုင်ငံမှာတော့သမ္မတအစ်ရွေးကောက်တင်မြှောက်ဖို့ပြည်သူတွေဒီကနေ့မဲပေးနေကြပါပြီ။ရွေးကောက်ပွဲနဲ့တက်လာတဲ့စစ်ဗိုလ်ချုပ်ဟောင်းမဟာမဒူဘူဟာရီသမ္မတတပ်တန်းနှစ်ကြိမ်ရှစ်နှစ်ကြာတာဝန်ထမ်းဆောင်ပြီးချိန်ကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။နိုင်ဂျီးရီးယားမှာဆက်အနာရှင်စနစ်ပြုတ်ကျခဲ့ပြီး25နှစ်နီးပါးအတွင်းမှာဒီမိုကရေစီခေါင်းဆောင်တွေနဲ့စစ်ဗိုလ်ချုပ်ကြီးဟောင်းတဦးတက်လာပေမဲ့အကြမ်းဖက်မှုနဲ့စီးပွားရေးပြဿနာဆက်ပြီးတော့ကြုံနေရချိန်မှာပဲသမ္မတတပ်ကိုမျှော်လင့်တကြီးနဲ့မဲပေးနေကြတာဖြစ်ပါတယ်။အာဖရိကမှာလူရေအများဆုံးနဲ့ရေနံနဲ့သဘောအရင်းမြစ်အများပြားပိုင်ဆိုင်ပြီးတော့စီးပွားရေးအင်အားအရအကြီးဆုံးဖြစ်တဲ့နိုင်ဂျီးရီးယားမှာမဲပေးပိုင်ခွင့်ရှိသူတန်း90ကျော်ရှိပါတယ်ခင်ဗျာ The Voice of America VOA နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ညင်ညာပေးခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေပြီးတော့ဒီည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီဒုသအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံတော်မူစေဝါသုံးဆွဲမှုပြဿနာဟာ2020ခုနှစ်နောက်ပိုင်းအထူးသဖြင့်အာဏာသိမ်းမှုနောက်ပိုင်းမှာသိသိသာသာပိုများလာတဲ့အကြောင်းမူစေဝါတိုက်ဖြတ်ရေးချိုးဖောက်နေသူတွေနဲ့အစဉ်ခံစားတချို့ကထောက်ပြကြပါရယ်။ကင်းပြည်နယ်အတွင်းကဒေသတချို့မှာတော့ဒေသခံတွေနဲ့ကင်းလက်နက်ကိုင်အဖွဲ့ကတာဝန်ရှိသူတွေပူးပေါင်းပြီးတော့မူစေသုံးဆွဲမှုပြဿနာရောပါရေးပူးပေါင်းချိုးဖောက်နေတဲ့အကြောင်းကိုတော့ဒီတစ်ပတ်ဒုသအစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားပါရယ်ခင်ဗျာ။
ကျမအနေနဲ့ကတော့ကျမသားအတွက်ကိုစိုးရိမ်နေ။ဒါကသွေးသားတွေကိုပျက်စီးစေရလေ။ကျမတော့သူ့ကိုပြောပြရင်မကောင်းတာတွေမလုပ်နဲ့ပေါ့နော်
။ကောင်းအောင်မခေါ်ရခဲ့ခဲ
့။ဒီနေ့ကသွားမယ်လို့သူပြောလိုက်။ဒါပေမဲ့သူ့မိမသားတော့သူ့မိမခေါင်းသူခောက်ချပလိုက်တယ်။ခေါင်းတုံးကြပေါက်အောင်မနော်
။ကိုချစ်ခင်ရတဲ့မိသားစုဝင်တယောက်ကိုမူရစ်ဆေးဝါးသားကောင်အဖြစ်မြင်ရပြီးကျမရဲ့အရာအန်တရာယ်ရှိလာတာစိတ်လွတ်ကိုလွတ်ဖြစ်ပြီးချူဆန်းတဲ့အပြုမှုတွေဖြစ်လာတာကိုမြင်ရတာဟာအရန်ထိတ်လန့်စရာကောင်းတဲ့စိတ်မတက်တာစရာခံစားချက်ပါပဲ။အာနာတိတ်မီနောက်ပိုင်းဒီလိုမူရစ်ဇေဝါပြဿနာဟာမြန်မာနိုင်ငံတဝန်းကလူတွေပိုပြီးကြုံတွေ့လာရတဲ့အခြေအနေတစ်ခုဖြစ်တယ်လို့အစိုးရခံစားတွေနဲ့သတင်းတွေကဖော်ပြနေကြပါရဲ့။ပြည်ရင်ပြည်နယ်ရဲ့နေရာတချို့မှာတော့ဒီပြဿနာကိုဒေသခံရွာသားတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတာဝန်ရှိသူတွေပူးပေါင်းပြီးကိုယ်နီကိုယ်ဟန်နဲ့ကန့်တွယ်ဖြေရှင်းနေကြပါရဲ့။မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိရဲ့ဒုခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကတင်ဆက်ကြတာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကိုတော့ Mayfair Media ဖြစ်တဲ့ KIC ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါတယ်ဒီဆောင်းပါးမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲထားပါတယ်ရှင်
ဆောင်းနော်ခွာအမတဲလေတယ်အသက်ပြေးလာမှာလား
ဒီနေ့ကသွားမယ်လို့သူပြောလိုက်ဒါပေမဲ့သူ့မိမသားတော့သူ့မိမခေါင်းသူခုတ်ချပလိုက်တယ်ခေါင်းတုံးကြပေါက်အောင်နော်ဒီနောက်လက်ရော6ရောသူခုတ်တယ်ဒီသူခုတ်ပြီးတော့သူပြေးတော့မပြေးတော့နောက်သူရခမအိမ်ဟိုမှာသူမိရရှုပလိုက်အဲအောက်မှာရှိရဒီထွက်လာဇက်တွေကမိလို့မိလို့အကုန်ဝိုင်းနောက်သူကသူ့ကိုဖန်သခန့်လာသူ WR တောက်လာတယ်သူငါလို့တောက်ပြီးတော့ကော်ဖီမိတ်လို့ငါတို့ပါတောက်လိုက်တယ်လို့သူသုံးပြခံပြီးတော့ဖန်သခန့်လာ
ပြီးခဲ့တဲ့နှစ်ကသူညစ်ဖြစ်သူကျွလွန်ခဲ့တဲ့ဖြစ်ရတစ်ခုကို
ဆိုလာကပြန်ပြောပြတာပါသူညီဖြစ်သူဟာအာနာသိမီနောက်ပိုင်း WY မွေးဆေးပြားတွေကိုစတင်တုံပြုတ်ခဲ့ပြီးဆေးဆွဲခဲ့တယ်လို့ဆိုပါတယ် WY ကိုရပါလို့ခေါ်ကြပြီးစိတ်ကြွယူတုဆေးလို့လူသိများကြပါတယ် WY ကိုသုံးဆွဲသူတွေဟာလုံးဝအိတ်ချင်စိတ်မရှိသလိုအစားအစာရင်စိတ်လည်းမရှိပဲအလုတ်ကျန်းတွေကိုနေရောညပါလုံနိုင်တဲ့အင်အားရှိလာကြပါတယ်ဒါပေမဲ့အသုံးပြုမှုကျလာတဲ့အခါကိုခန့်အားညွတ်နေလာပြီးစိတ်ကြောင်ခြောက်ခြားဖြစ်တာမျိုးစိတ်လုတ်ကိုလို့ဖြစ်ပြီးဇော်သူရဲ့အဖြစ်လို့လှုပ်ချင်တာတွေလှုပ်တာမျိုးအထိကြုံတွေ့ရနိုင်ပါတယ်ဇော်လာတို့ညီကိုနှစ်ဦးကကင်းပြင်းနယ်ပိုင်ကြုံမြို့နယ်တဲကကြေးရွာတရွာမှာနေထိုင်ကြတာပါပိုင်ကြုံမြို့နယ်ဟာ KNU ထိန်းချုပ်နယ်မြေဖြစ်တဲ့တက်မခွန်ထဲမှာရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်ဖြစ်စဉ်ဖြစ်ပွားပြီးချိန်မှာပဲကျွလွန်သူဇော်သူကိုယ်တိုင်KNL တည်ရင်မှာတွားရောက်ဖမ်းခံခဲ့ပါတယ်ရက်အနည်းငယ်ကြာပြီးနောက်သူ့အမျိုးသမီးနဲ့ရွာသူကြီးတွေကအမခန်တောင်းပန်ခဲ့တာကြောင့်ပြန်လွတ်ပြေးခဲ့ပါတယ်အဲ့ဒီအချိန်ကသူ့ရဲ့အမျိုးသမီးဖြစ်သူဟာငွေစီဝါသုံးဆွဲမှုလို့မပြောဘဲအိမ်တွင်းအကြမ်းဖက်မှုလို့ပြောဆိုပြီးအမခန်ခဲ့တာဖြစ်ပါတယ်ဆော်လာရဲ့ပြောကြားချက်အရာအဲ့ဒီဖြစ်စဉ်ပြီးနောက်နှစ်နှစ်ကြာမှာတော့သူ့ညီဟာငွေစီဝါသုံးတာပြတ်သွားတယ်လို့ဆိုပါတယ်။ဆုံးမမောင်ကမွေးဆွေးဝါးပပျောက်ရင်လုပ်ငန်းတွေကိုလှုပ်ဆောင်ခဲ့တဲ့လူတူပါ2015ခုနှစ်နောက်ပိုင်းစိတ်ကြွမွေးဆွေးဝါးဆေးပြားသုံးဆွဲမှုရော့နေအောင်ပညာပေးအစီအစဉ်တွေရောင်းဝယ်တဲ့သူတွေကိုဖမ်းဆီးအရေးယူမှုတွေပြုလုပ်လာတဲ့အတွက်သုံးဆွဲသူထက်ဝက်ရော့ကျသွားခဲ့တယ်လို့သူတို့ကောက်ယူခဲ့တဲ့စစ်တမ်းတွေကိုမြွေဝဲပြီးစောမမောင်ကပြောပါတယ်2020လဆန်းမှာတော့သုံးဆွဲသူတွေဟာ90 80ရာခိုင်နှုန်းအထိတိုးလာခဲ့ပြီးအနာသိမ်းပြီးနောက်ပိုင်းမှာတော့ပုံများပြားလာတယ်လို့ဆိုပါတယ်အ
ဲအမှုဒီမှာ1000ကျော်ပဲနဲ့ကျွန်တော်ပြောခဲ့ပြီးအဝင်များတော့ဈေးကျတယ်ဆိုနောက်တော့ဈေးကျတော့တုံးတက်မှုများတယ်နောက်တော့နောက်တစ်ခုကအဆန်းကြီးကလည်းနေတယ်ဘာလို့ခံနေရတာလဲကိုယ်ကကိုယ်ကပန်းကြီးနဲ့တော့ဒီနေရာနဲ့ရောင်းဝယ်လုပ်တဲ့သူတွေများလား
ကင်းပြင်းနဲ့အတွင်းမှာမြို့နယ်တိုင်းလိုလိုမွေးစေဝါအသုံးပြုကြပြီးဒေသခံတွေပြောကြားချက်အရကျိုင်းစိတ်ကြီးကော်ဂရိတ်မြဝတီလှိုင်ပွဲတင်ကန်းကြီးနောက်ရွှေကုတ်ကူတို့မှာရပသုံးဆွဲသူတွေအများဆုံးရှိကြတယ်လို့သိရပါတယ်အဲ့ဒီဒေသတွေဟာ KNU ရဲ့ထင်းချုံနယ်မြေဖြစ်တဲ့တက်မ6နဲ့ခုံအတွင်းမှာရှိကြပါတယ်လက်ရှိမှာတော့မွေးစေဝါဈေးနှုန်းကမြို့နယ်တစ်ခုနဲ့တစ်ခုမတူညီသလိုစေဝါတွေကို900ဆိုင်လက်ဖက်ဆိုင်လိုနေရာတွေမှာအလွယ်တကူဝယ်လို့ရတာတွေရှိနေပါတယ်သုံးဆွဲသူအများစုကအသက်12နှစ် 73နှစ်အရွယ်လူငယ်လေးတွေဖြစ်ကြပါတယ်ပြီးခဲ့တဲ့လအနေငယ်တုန်းကစိတ်ကြွစီပြ WY သုံးဆွဲမှုကိုရက်လိုက်တဲ့14နှစ်အရွယ်ကျောင်းသားတူဦးရဲ့မိခင်ဖြစ်သူက
စတာတူလာနေမှာလားဗာတာတူလာနေမှာလားဗာဒီဖုန်းနဲ့
ကျမအနေနဲ့ကတော့ကျမသားအတွက်ကိုစိုးရိမ်နေဒါကသွေးသားတွေကိုပျက်စီးစေတယ်လေကျမတော့သူ့ကိုပြပြတယ်မကောင်းတာတွေမလုပ်နဲ့ပေါ့နော်လူတွေကြားထဲမှာသွာလာရတာလည်းအရင်ရှက်တယ်တချို့တွေကကျမကိုပြောတယ်သူ့ဖေသူ့မေကအရင်မတော့စေးမတော့ပဲနဲ့သူ့သားသမီးတွေအလှကြတော့မှရာဘ WY နေတောက်တယ်ပြောတော့ရှက်တာပေါ့နော်အခုတော့သူမတော့တော့ဘူးလို့ကျမကိုပြောပြတယ်ပြီးခဲ့တဲ့မိုးရင်းလုံးကပဲသူမတုံတော့ဘူးလို့ကျမကိုပြောပြလာတယ်လေ
ယခုလိုစိုးရင်ရတာကသူတယောက်တည်းမဟုတ်ပါဘူးចောင်းသားတွေအသုံးပြမှုများလာပြီးចောင်းမတက်သူတွေများပြားလာတဲ့အတွက်ចောင်းသားမိဘတွေရဲ့ရွာလူကြီးတွေက KNLA ကတာဝန်ရှိသူတွေကိုမွေးစေဝါသုံးဆွဲသူတွေကိုဖမ်းဆီးဖို့အကူအညီတောင်းခဲ့ပါတယ်အဲ့ဒီနောက်အာနာသိမ်းပြီးနောက်ပိုင်း2021ခုနှစ် KNLA ကအဖွဲ့ဝင်တွေကြေးရွာတာဝန်ရှိသူတွေနဲ့မွေးစေဝါတိုက်ဖျက်ရေးကော်မတီကိုဖွဲ့စည်းခဲ့ပါတယ်နောက်ပိုင်းမှာတော့ PC နဲ့ BGF ကတာဝန်ရှိသူတွေတိုင်ပင်ပြီးမြို့စီဝါတိုက်ဖျက်ရေးကော်မတီမှာအဆိုပါလက်နက်ကင်အဖွဲ့တို့ကတာဝန်ရှိသူတွေကိုပါထက်သွင်းခဲ့ပါတယ်။ဒီမြို့စီဝါတိုက်ဖျက်ရေးကော်မတီကကင်းပြည်နယ်အတွင်းမှာရှိတဲ့တခုတည်းသောကော်မတီဖြစ်ပြီးကော်မတီကနေ2022ခုနှစ်အတွင်းမှာစေဝါသုံးဆွဲသူ92ဦးကိုယ်တိုင်ရောင်းဝယ်သုံးဆွဲသူ12ဦးဖမ်းမိတယ်လို့ဆိုပါတယ်။ဖမ်းမိသူတွေကိုအပြစ်ပေးအရေးယူရမှာတော့ KNU ဘို့ဟုကချမှတ်ထားတဲ့ပုံစံအတိုင်းအရေးယူတာဖြစ်ပါတယ်။ KNU ကထုတ်ပြန်ထားတဲ့မွေးစေဝါဥပဒေမြို့သူမှုစု WIC ဆယ်လုံးအောက်ဖမ်းမိပါကသုံးဆွဲသူကို၎င်းရောင်းဝယ်သူကို၎င်းအလုတ်ကျန်းနှင့်ထောင်တန်းတစ်နှစ်ချမှတ်နိုင်ပါတယ်ဥပဒေထဲမှာဆေးပြားအရေးအတွက်ပေါ်မူတည်ပြီးထောင်တန်းအတိအသေးရှိပြီးထုတ်လုပ်တဲ့စက်ပစ္စည်းကိရိယာနဲ့မိပါကအများဆုံးထောင်တန်း15နှစ်အထိကြာခံနိုင်တဲ့ပြည်တံတွေပါဝင်ပါတယ်လက်ရှိအချိန်မှာတော့ကော်မတီကဖမ်းမိသူတွေကို developer ထိန်းသိမ်းထားပြီးသူတို့အမျိုးတွေနဲ့ရေးရွာကတောင်းဝန်ရှိသူတွေအာမခံရင်တော့ပြန်လွှတ်ပေးတယ်လို့ဆိုပါတယ်ဒါပေမဲ့လည်းသူတို့စီမှာတစ်လတစ်ခါစီလာဆေးရပြီးနှစ်လပြည့်လို့သောက်သုံးတာမပေါ်ရင်တော့ရေးရွာတောင်းဝန်ရှိသူတွေကိုဆက်လက်စောင့်ကြည့်ခိုင်းတယ်လို့ဆိုပါတယ်မွေးစေဝါတိုက်ဖျက်ရေးကော်မတီဖွဲ့ဝင်စောဆွေကလူကတော့သူတို့ကလက်ရှိမှာမွေးစေဝါပပျောက်ရေးပိုင်းမှာဖိအားပေးလှုပ်ဆောင်နေပြီးအနာဂတ်မှာသူတို့ကိုအသက်မွေးကြောင်လုပ်ငန်းတွေပါသင်ကြားပေးသွားမယ်လို့ပြောပါတယ်
။ဒီကလစ်လော်တာလည်းမို့လို့ပါတယ်ပါ။အတိအဖိုးတစ်ထောက်ကျိုးလို့ပါ။
အခုဒီနေ့ညီတွေကတော့ပြီးခဲ့တဲ့နှစ်တွေကျွန်တော်တို့စားမလုပ်တဲ့အချိန်တုန်းကတော့ဒီအိမ်တွင်းချမ်းဖတ်မှုတွေနောက်တစ်ခုကအိမ်တွင်းပြဿနာတွေတော့အများကြီးဖြစ်ခဲ့တာပေါ့။ဈေးပြားတုံးပြီးတော့အမေကိုဌာနဲ့လိုက်ခုတ်တာပြီးတော့လင်မယားချင်းအချင်းချင်းခုတ်တာထိုးတာရန်နာလို့တော့အများတန်းဖြစ်တာပေါ့။အခုတော့ဒီပြဿနာတွေကိုတော့ကျွန်တော်တို့ဖြည်းဖြည်းချင်းနဲ့ရှင်းနေရတာပေါ့။ရှေးဆန်းနောက်လာမယ့်နှစ်တွေမှာလည်းကျွန်တော်တို့ဒီမူကျက်စီဝါကိုမရှိကြဘဲမြင်ချင်တယ်
။ကရင်ပြည်နယ်တခုတည်းသာမွေးစေးပြားပြဿနာကိုရင်ဆိုင်နေရတာတော့မဟုတ်ပါဘူး။စိတ်ကြွမွေးစေးသုံးဆွဲမှုကမြန်မာနိုင်ငံအနှံ့မှာမြင့်တက်နေတာပါ။ရပ်ပမွေးစေးပြဿနာကကရင်ပြည်နယ်အတွင်းမှာတော့အသစ်ဆန်းမဟုတ်ပါဘူး။ဟုတ်အရင်1990ကာလတုန်းကကရင်ပြည်နယ်အတွင်းသစ်ထုတ်လုပ်မှုတွေအဓိကအလုတ်ကျန်းလုပ်သူတွေဟာဒေသခံအယက်သားတွေဖြစ်ပြီးလုပ်ငန်းခွင်မှာအလုပ်တွင်အောင်ပင်မနာကျင်တာတွေမရှိအောင် WI စိတ်ကြွဆေးပြားတွေကိုစတင်အသုံးပြုခဲ့ကြတာဖြစ်ပါတယ်။စောကျော်ထုတ်ကအဲ့ဒီ1990ဝန်းကျင်ကာလကဆေးဆွဲခဲ့သူအထက်မှသူလဲပါခဲ့ပါတယ်။သူရသမျှပိုက်ဆံကိုသူမိသားစုကိုမထောက်ပံ့မဲ့ရပါဆေးတွေအတွက်ပဲသုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအချိန်တုန်းကလူတွေဟာမွေးစင်းနဲ့ပတ်သက်ပြီးအန္တရာယ်ရှိတဲ့အကျိုးဆက်တွေကိုအခုလောက်မသိကြသေးဘူးလို့သူကပြောပါတယ်
။အော်ဒေါ်နာ
အရင်စစ်တုံးတော့တထုပ်ကိုတနေ့တည်းကတော့တောင်းတယ်။တထုပ်ကိုအလုံး100ပါတယ်။တယောက်တည်းတောင်းတာတော့မဟုတ်ဘူးပေါ့။တကယ်ချင်းနဲ့အတူတူတောင်းတာပေါ့။စစ်တုံးတော့ကျောင်းမိန်းမစီကပတ်သက်ပြတ်တောင်းတာတွေမသိရောက်ပြန်ယူလာသေးတော့ရှိတာပေါ့။အခုလက်ရှိတုံးတဲ့ကလေးလေးကိုပြောချင်တာကမတုံးတာပဲကောင်းတယ်။ဘာကြောင့်လဲဆိုတော့ပြစီတဲ့ဘက်ကိုပဲရောက်မှသိကြတယ်ဒါကိုအသုံးပြုရဲဆိုရင
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒုသံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်ဒုသံအစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအကျိုးတင်ရှိပါတယ်ရှင်
တို့တဲ့စီစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဦးတင်မောင်သားစီစဉ်တင်ဆက်တဲ့ Democracy လူခွင့်နဲ့ခေပြိုင်ကမ္ဘာစီစဉ်ကိုထုတ်လွှင့်ပေးမှာပါ။စစ်ရာဇဝမှုဆိုတာဘာလဲ။လူသားမျိုးနွယ်စုအပေါ်စော်ကားကျူးလွန်တဲ့ရာဇဝမှုကိုကျူးလွန်တယ်လို့ဘယ်နိုင်ငံတွေကိုစွပ်စွဲလိုက်ပါသလဲ။လူနည်းစုလူများစုဆိုတာနဲ့အမှားအမှန်ပြောလို့ရပါသလား။လိင်စိတ်ခံယူမှုဆိုင်ရာဘဝနေထိုင်ပုံကွဲပြားတာနဲ့ရာဇဝမှုသိရတာဖြစ်ထိုက်ပါရဲ့လားဒီလိုမေးခွန်းတွေကိုအမေရိကန်ဒုသမ္မတကာမလာဟဲရစ်ပုတ်ဟမ်မင်းဂျီဖရန်စစ်အော်စတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်နဲ့တောင်ကိုရီးယားတရားသူကြီးတွေကဘယ်လိုများမြင်ကြပါသလဲဒီတစ်ပတ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစည်းအဝေးမှာဦးတင်မောင်သန်းနဲ့မမများသဇင်အောင်တို့ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
တခြားကလူသားမျိုးနွယ်ပေါ်စော်ကားကျွလွန်တဲ့ရာဇဝမှုကိုကျွလွန်ခဲ့တယ်လို့အမေရိကန်ဒုတိယသမ္မတကမ်မလာဟဲရစ်ကဖေဗရူလာ16ရက်နေ့ကပြောလိုက်ပါတယ်။ဖေဗရူလာ18ရက်ကနေ19ရက်ထိကျင်းပခဲ့တဲ့ဂျာမနီနိုင်ငံမြူနစ်လုံခြုံရေးညီလာခံမှာပြောခဲ့တာပါ
။ The United States has formally determined that Russia has committed crimes against humanity.
ရုရှားကလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်လိုက်ပါတယ်။ဒ ဒီရာဇဝတ်မှုတွေကိုကျူးလွန်ကြတဲ့သူတွေနဲ့ကြံ့ရပါသူတို့ရဲ့အထက်လူကြီးတွေဟာဒီမငင်းနိုင်တဲ့အချက်လက်တွေအတွက်တာဝန်ခံကြရမှာဖြစ်ပါတယ်။မြူးနစ်မြို့မှာရောက်နေကြတဲ့ကျမတို့အားလုံးကဒီလိုအရေးယူနိုင်မှုဂတိကဝတ်ကိုထပ်မံပြုလိုက်ကြပါစို့။တရားဥပဒေစိုးမိုးမှုအတွက်ဂတိကဝတ်ပြုလိုက်ကြပါစို့
။ရုရှားတပ်တွေကစစ်ရာဇဝတ်မှုကျူးလွန်တယ်လို့အမေရိကန်ဆိုရကဆုတ်ဖြတ်ခဲ့တာပြီးခဲ့တဲ့နှစ်မတ်လကတည်းကပါကျူးလွန်သူတွေကိုအရေးယူဖို့တခြားနိုင်ငံတွေနဲ့အတူလှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်။စစ်ရာဇဝတ်မှုဆိုတာစစ်ပွဲအတွက်မလှုပ်ဆောင်ရလို့တားမြစ်ထားတဲ့အချက်တွေကိုချိုးဖောက်ကျူးလွန်တာဖြစ်ပါတယ်။လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလို့သတ်မှတ်လိုက်တဲ့အခါမှာတော့စစ်ရာဇဝတ်မှုထက်အမှုကပိုကြီးသွားပါပြီ။အဓိပ္ပာယ်ကတော့အမှုကျူးလွန်တာပုံမကျဲပြန့်လာပြီးစနစ်တကျကျူးလွန်တာဖြစ်တယ်လို့အဓိပ္ပာယ်ထွက်လာပါတယ်။ဒီလိုအမှုတွေအကြောင်းပြောရင်ကျူးလွန်ကြတဲ့အဖွဲ့တွေတဲ့မှာမြန်မာစစ်တပ်ကလည်းမပွားမဖြစ်ပါလာတတ်တာမဟုတ်မြန်မာပြည်သက်အတွက်တော့ဒီအမှုအကြောင်းတွေကစိမ့်လာတဲ့အကြောင်းအရာတွေမဟုတ်ဘူးလို့ပြောမှာပါဒီလိုရာဇဝတ်မှုတွေကိုအရေးယူရမှာကနိုင်ငံတကာအသိုက်အဝန်းမှာကိုကျင့်တိတ်ခါပိုင်းအရာရောမဟာဗျူဟာပိုင်းအရာပါတာဝန်ရှိတယ်လို့သူကဆိုပါတယ်ဘာကြောင့်လဲဆိုရင်နိုင်ငံတကာဥပဒေပဲချိုးဖောက်တာကိုခွင့်ပြုလိုက်ရင်တခြားအာဏာပိုင်ဝါဒကြီးဆိုးတဲ့အစိုးရတွေကလိုက်လုံလာကြမှာကိုဆိုရင်ရလို့ပါတဲ့
This moment has tested our willingness to defend and uphold these rules and norms
စီမင်းဥပဒေတွေနဲ့စံထားချက်တွေကိုခိုင်ခိုင်မာမာကင်ဆွဲကာကွယ်စစ်ရှိမရှိကိုဒီအချိန်တွေကအစမ်းတက်နေကြတာပါကျမတို့ဆက်လက်ခိုင်မာအားကောင်းစွာရှိနေကြပါတယ်ခိုင်မာအားကောင်းစွာလည်းဆက်ပြီးနေကြရပါမယ်ဒီအခြေခံမူတွေကိုတိုက်ခိုက်ခဲ့တာပူတင်အောင်မြင်သွားခဲ့ရင်သူ့ရဲ့အကြံဖတ်လို့ရဥမာအတိုင်းလိုက်လုပ်ကြဖို့တခြားနိုင်ငံတွေကအတင်းရဲလာနိုင်ပါတယ
်။ဒါပေမဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားတယ်လို့သိကြတဲ့အမေရိကန်နဲ့ UK နိုင်ငံတို့ကလည်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်ကြတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch HRW ကစွပ်စွဲလိုက်ပါတယ်။အိန္ဒိယတမောက်ပြားလည်းမှရှိတဲ့ Charcos ကျူးစုကနေရင်ကျုံသူကျွန်းသားတွေကိုအာရဗျရွှေပြောင်းနေရာချထားခဲ့တဲ့အတွက် HRW အစိုးရခန်းစားအသစ်က February 15ရက်နေ့ဗုဒ္ဓဦးနေမှာအခုလိုပြောလိုက်တာဖြစ်ပါတယ
်
UK နိုင်ငံကလူမျိုးရေးရနှိတ်ကုတ်ခဲ့ပြီးနေရင်ကျွလူကျွန်းသားတွေနေရပြန်လာမှာကိုပိတ်ဆို့ခဲ့တဲ့အတွက်ဂိုလိုရီယာဆွေးမှုကိုဆက်လက်ကျွလွန်နေတာဖြစ်တယ်လို့အစိုးရခန်းစားကပြောပါတယ်။အမေရိကန်ကအခုလိုလုပ်ရက်ကိုအတူလုပ်ခဲ့တာကြောင့် UK နဲ့အတူအမေရိကန်ကိုလည်းစွပ်စွဲလိုက်တာပါ။ဒီအတွက်ချာကုတ်ကျွလူကျွန်းသားတွေကဆန္ဒပြတောင်းဆိုကြပါတယ်
။အာမင်အာမင
်ဒီကျူးစုကိုအဲ့ဒီတုန်းကဗြိတိရှ်အင်ပါယာရဲ့ကိုလိုနီဖြစ်နေတဲ့မော်ရရှားနိုင်ငံကနေခွဲထုတ်ပြီးအကြီးဆုံးကျွန်းဒေဂိုဂါရှာကိုစစ်ကားအဖြစ်အမေရိကန်နဲ့ပူးတွဲတိစောက်ခဲ့ပါတယ်။1968ခုနှစ်မှာမော်ရရှားနိုင်ငံဟာလွတ်လပ်ရေးရရှိပြီးဒနာဟာယအဖွဲ့ဝဲနိုင်ငံတစ်နိုင်ငံဖြစ်လာတဲ့အခါချာကုတ်ကျွန်းစုတွေကိုပြန်ရရေးအတွက်တိုက်ပွဲဝင်လာခဲ့ပါတယ်။2019ခုနှစ်မှာတော့နိုင်ငံတကာတရားရုံးကမော်ရရှားရဲ့တောင်းဆိုချက်ကိုလက်ခံခဲ့ပြီးဗီတိန်ကိုဒီကျွန်းစုတွေဆွတ်လွတ်တဲ့ကြောင်းဆုတ်ဖြတ်ခဲ့ပါတယ်။ချာကုတ်ကျူးစုဟာမော်ရရှားနိုင်ငံရဲ့နိုင်ငံအစိပ်ပိုင်းတရားဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံကလည်းနှစ်နှစ်ကဆုတ်ဖြတ်ခဲ့တာပါ။6လအတွင်းဗီတိန်ကိုဆုတ်ခွာဖို့လည်းပြောခဲ့ပါတယ်။ဒီကျူးစုရဲ့အနာဂတ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ဗီတိန်ကနိုဝင်ဘာလမှာသဘောတူခဲ့ပြီးတဲ့နောက်ဗီတိန်နဲ့မော်ရရှားနိုင်ငံတို့ဟာကျူးစုအချုပ်အခြာအာဏာအပေါ်ပြီးခဲ့တဲ့လကစတင်ဆွေးနွေးနေပါပြီလို့မော်ရရှားဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့ပြန်ခွင့်အခြေချနေထိုင်ရေးနဲ့ရော်ကြီးပေးရေးအဆရှိတဲ့အခွင့်အရေးတွေအပါအဝင်ကျွန်းသူကျွန်းသားတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးချားကိုကျွန်းသူကျွန်းသားတွေကိုတော့အတိတ်ပဲရှိရှိတိုင်းမင်းနှိတော့တာမရှိဘူးလို့ HRW ကထောက်ပြလိုက်ပါတယ်။ချားကိုကျွန်းသူကျွန်းသားတွေကိုသူတို့တဲ့အိမ်တွေကနေအတူတကွနှင်ထုတ်ခွဲကြတဲ့အတွက်နစ်နာသမျှကိုရော်ကြီးအပြည့်ပေးတင်တယ်လို့ HRW အစိုးရခန်းစားကပြောပါတယ်။ချာကုတ်ကျွန်းသူကျွန်းသားတွေဆက်လက်တိုက်ပွဲဝင်ဆွေးနွေးနေကြတော့မှာပဲကမ္ဘာအခြေပိုင်းဩစတြေးလျနိုင်ငံမှာဌာနေတိုင်းရင်းသားတွေအပေါ်ကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေအတွက်တောင်းပန်လိုက်တဲ့မင်္ဂလာသတင်းတစ်ပုဒ်ကိုလည်းကြားကြရပါတယ်
တကယ်ကိုမင်္ဂလာပါရှင်
ဩစတြေးလျနိုင်ငံကဌာနီတိုင်းရင်းသား Aborigine ပြည်သူတွေအတွက်ဒေါ်လာတန်300ရမုံငွေတရက်ကိုအစိုးရက February 17ရက်နေ့မှာကတိကဝတ်ပြုချထားလိုက်ပါတယ်။အရင်နှုန်းကတိမ့်သွင်းရေးမူဝါဒအရဌာနီတိုင်းရင်းသားကလေးတွေကိုသူတို့မိသားစုတွေကနေအတင်းအဓမ္မခွဲထုတ်မွေးပြီးတော့နောက်ရောက်လာတဲ့လူပြည်တွေရဲ့ဘာသာယဉ်ကျေးမှုဓလိထုံးစံတွေအတိုင်းမွေးစားခဲ့ကြတာပါအခုဒီလုပ်ရဲ့အတွေ့အရင်ဩစတြေးလျဝန်ကြီးချုပ် Kevin Rudd ကတောင်းပန်လိုက်ပါတယ
် To the stolen generations I say the following As Prime Minister of Australia I am sorry On behalf of the government of Australia I am sorry
အခုခံလိုက်ရတဲ့မျိုးဆက်တွေအတွက်ကျွန်တော်ဒီလိုပြောပြရစီဩစတြေးလျရဲ့ဝန်ကြီးချုပ်အနေနဲ့ကျွန်တော်ဝမ်းနဲ့တောင်းပန်ပါတယ်ဩစတြေးလျအစိုးရကိုစားကျွန်တော်ဝမ်းနဲ့တောင်းပန်ပါတယ်ဩစတြေးလျပါလီမန်ကိုစားကျွန်တော်ဝမ်းနဲ့တောင်းပန်ပါတယ်ကျွန်တော်အနုညွတ်အပြည့်အဝတောင်းပန်အပ်ပါတယ်ခင်ဗျာ
ဩစတြေးလျဒေါ်လာ424သန်းကိုဌာနီတိုင်းသားတွေနဲ့ဘဝအကွာအဟဖြစ်နေတာပျောက်သွားအောင်အသုံးပြုမှဖြစ်ပါတယ်ဝေလံခေါင်ဖျားဒေတာကဌာနီတိုင်းရင်ရက်ရွာအတိုင်ဝန်းတွေစိတ်ချအားထားရတဲ့ရေရရှိရေးအိမ်သစ်တွေဆောက်လုပ်ရေးမရှိမဖြစ်အစားအသောက်တွေဝယ်ယူနိုင်ရေးနဲ့မိသားစုအကျန်းဖက်ခံရမှုတွေကြောင့်ဖြစ်ပေါ်လာတဲ့တယောက်မှုတွေအတွက်ကူညီပံ့ပိုးရေးအပါအဝင်လိုအပ်တဲ့နယ်ပယ်တွေမှာအသုံးပြုမှာဖြစ်တယ်လို့အစိုးရကကြေညာပါတယ်ဩစတြေးလျမှာဌာနီတိုင်းသားတသန်းလောက်ရှိပြီးတော့ဒီမြေမှာနေထိုင်ခဲ့ကြတာနှစ်ပေါင်း6000လောက်ရှိခဲ့ပါပြီဒါပေမဲ့သူတို့ဘဝကလူမှုစီးပွားတိုင်းတာချက်တွေနဲ့ကြည့်ရင်တော့နောက်ကျနေပါတယ်။ကိုကိုကိုတတ်သေးတာအိမ်တွင်အကျန်းဖက်မှုတွေရှိတာနဲ့ထောင်ကျနှုံးတွေအချိုးမညီမြင့်မားနေပါတယ်။လက်ရှိဩစတြေးလျဝန်ကြီးချုပ်အန်သိုနီအယ်ဘာနီစ်ကတော့အခုလိုဆိုပါတယ်
။ These are gaps, they're chasms. It is clear that not enough support has been
given. ဒါကအကွာအဟမဟုတ်တော့ပါဘူး။ဂျောက်ကဘာကြီးချားနေတာပါ။ရဲရွာအတိုင်ဝန်းအတွက်လှုပ်ပေးဖို့အဖွဲ့အစည်းတွေကိုလုံလုံလောက်လောက်မထောက်ပံ့ခဲ့ဘူးဆိုတာရှင်းပါတယ်အတင်းအဓမ္မဝင်လုံနေတာကနေခမည်းတော်ဘာသာခမည်းတော်လုံနိုင်တယ်ဆိုတဲ့ဘက်ကိုအတော်ကြီးခုံပြန်ကြော်လွှားလုပ်ခဲ့တာထင်ရှားလှပါတယ
် Aborigine နဲ့ Torres Strait ကျွန်းစုဌာနီတိုင်းသားတွေရဲ့အရေးကိစ္စကိုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေထဲမှာထည့်သွင်းဖို့ထောက်ခံမှုရအောင်လို့ဝန်ကြီးချုပ် Anthony Albanese ကကြိုးစားနေပါတယ်ဒီအတွက်လူမှုဆန္ဒခရီးပွဲကျင်းပမှာဖြစ်ပါတယ်ဖွဲ့စည်းပုံနဲ့မှဌာနီတိုင်းသားတွေဟာသူတို့အခွင့်အရေးကိုအတိမတ်အပြုခံရမှဖြစ်ုံမကလွတ်တော်မှာကိုစားပြုပြောဆိုနိုင်မှာဖြစ်ပါတယ်ဒီလိုမူဝါဒတွေချမှတ်တဲ့အခါမှာဌာနီတိုင်းသားလူနည်းစုတွေရဲ့အတန်ပါဝင်လာနိုင်တော့မှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ဩစတြေးလျလိုပါပဲ2023ခု February 21ရက်နေ့မှာတောင်ကိုရီးယားနိုင်ငံအထက်တရားဝန်ကလိန်တပူကွဲပေါ်အခွင့်အရေးဆက်ရာစုပ်ဖြတ်ချက်တရားကိုချမှတ်လိုက်ပါတယ်2019ခုနှစ်မှာဆိုဆောင်မှုနဲ့ပြင်းမြောင်မင်းတို့ဟာလိမ့်တူလက်ထောက်လိုက်ကြပါလေ။ဒါပေမဲ့ဒီလိုလက်ထက်တာမျိုးကိုကိုရီးယားကအသီးမှပြူတာမရှိတဲ့အတွက်ဥပဒေအရတော့တရားမဝဲမဝူး။ဒါကြောင့်လည်းလိမ့်တမှုကွဲပေါ်ခံယူထားသူတွေကတောင်းဆိုဆန္ဒပြပွဲတွေကိုဆင်နွှဲခဲ့ကြတာနှစ်ချီလာခဲ့ပြီဖြစ်ပါလေ။2021ခုနှစ်မှာတော့သူ့အိမ်တော်ဘက်ရဲ့ကျမရဲ့အမတ်ကချက်ကိုညှဉ်းဆိုလိုက်တဲ့အတွက်အမျိုးသားကျမရဲ့ဝန်ဆောင်မှုလုပ်ငန်းကိုဆိုဆောင်မှုကတရားစွဲပါလေ။အောင်ရုံးမှာသူရှုံးပါတယ်ဒါပေမဲ့အယူကမှွန်တဲ့အခါအထက်တရားဆုံးကသူ့တို့အတွဲကိုအနိုင်ပေးလိုက်တာပါဘသူမဆိုအ ਨੇ စုဖြစ်နိုင်ပါတယ်အ ਨੇ စုဆိုတာအများစုကြီးနဲ့ကွဲနေရုံပါပဲမမှန်ဘူးမှားနေတယ်လို့အတိတ်ပဲမရပါဘူးလို့တရားရုံးဆုံးဖြတ်ချက်ကပြောပါတယ်ဒီမှုမှာခွဲခြားဆက်ဆံတဲ့လောက်ရဟာဒန်းတူကြီးပြားရေးမူကိုချိုးဖောက်ထားတယ်လို့တရားရုံးကပြောလိုက်ပါတယ်ဘာသာတရားကောဒီလိုလိမ့်တမှုကွဲပေါ်ခံနေထိုင်ကြသူတွေပေါ်ဘလို့သဘောထားပါတယ်လဲလိမ့်တမှုကွဲပေါ်နေထိုင်ကြသူတွေပေါ်ရာဇဝတ်သက်အောင်လုပ်နေကြတာတွေကိုခရိယန်ကက်သလစ်ဘာသာရဲ့ပုပ်ယဟမင်းကြီးကဝေဖန်ပြစ်တင်လိုက်ပါတယ်အာဖရိကကြီးစဲတောင်ဆူဒါန်နိုင်ငံကအပြန် February 5ရက်တင်းကွန်တွေကပုပ်ယဟမင်းကြီးက AP သတင်းဌာနနဲ့အင်တာဗျူးမှာအခုလိုပြောခဲ့ပါတယ်
ဆေဝနာပက်ဆိုနာဒီတန်ဒင်းဆမိုဆက်ဆွာလေ
ဒီကိစ္စကိုခီးနှစ်ခုမှကျွန်တော်ပြောထားပြီးပါပြီပထမကဘရာဇီးခီးပါလိန်စိတ်ခံယူချက်ကွဲပြားလို့သူတယောက်ဟာဖျားသခင်ကိုယုံကြည်သူရှာဖွေနေသူဖြစ်တဲ့ဆိုရင်ဆုံးမရမယ့်သူကကျွန်တော်ဟုတ်ရဲ့လားဒုတိယတစ်ချိန်ကတော့အိုင်ယာလန်ကအပြန်ခီးပါမိဘတွေကိုကျွန်တော်ရှင်းရှင်းပြောခဲ့ပါတယ်အဲ့ဒီလိုလိန်စိတ်ခံယူချက်ကွဲပြားနေတဲ့ကလေးတွေကိုအိမ်ကနေကန်ထုတ်လို့မရပါဘူးသူတို့အိမ်မှာနေဖို့ခွင့်ရရှိပါတယ် အဲ့ဒီနောက် AB သတင်းဌာနနဲ့လုပ်တဲ့အင်တာဗျူးမှာကျွန်တော်ပြောခဲ့ပါသေးတယ်။လိင်တမှုကွဲပြားတဲ့စိတ်ကိုရာဇဝတ်မှုဖြစ်အောင်လုပ်နေတာကကြိုးစားနာဖြစ်ပါတယ်။တွက်ချက်မှုတစ်ခုအရတိုင်းပြည်50လောက်ကတနည်းမဟုတ်တနည်းနဲ့ရာဇဝတ်မှုသိအောင်လုပ်နေကြပါတယ်။အနည်းဆုံး50ဆိုပါစို့အဲ့ဒီထဲကတိုင်းပြည်10ခုလောက်ကသေတံပြစ်ပေးတယ်ထင်ပါတယ်။အများပြည်သူရှေ့ဖြစ်ဖြစ်မျက်ကွယ်ဖြစ်ဖြစ်ဘလို့ဝဲဖြစ်ဖြစ်သေတံမှာပဲဒါမတရားပါဘူး။လိင်တမှုကွဲစိတ်ရှိသူတွေကလည်းဖျားရဲ့ကလေးတွေပါပဲ။
လိင်တမှုကွဲနေထိုင်တာကိုရာဇဝတ်မှုဖြစ်သတ်မှတ်ထားတဲ့နိုင်ငံပေါင်း68နိုင်ငံရှိပြီးတောင်ပိုင်းဆူရနိုင်ငံကအဒီလိုတနိုင်ငံမှာဒီလိုနေတဲ့အတွက်တည်ရန်ကြခံရနိုင်တဲ့နိုင်ငံက17နိုင်ငံရှိနေပါတယ်။ရာဇဝတ်မှုမသိမိမဲ့လည်းနိုင်ငံအတော်များများမှာဖွဲ့ချဆက်ဆံခံရတာစော်ကားတောက်ဆက်ခံရတာတွေရှိနေတုံးပါပဲလို့လိင်တမှုကွဲဘဝအဖွဲ့ရေးတက်ကြွလှုပ်ရှားသူတွေကပြောကြပါတယ်ခင်ဗျာ။ကျွန်တော်တမောင်သားမှာ
ဒီမိုကရေစီနဲ့လူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးကိုဥတမောင်သံကအစည်းအဝေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကဘာချင်းရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကဘာရက်ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပ
ါ Fury American Sun ကနေ2023ခုနှစ် February 25ရက်စနေနေ့ညပိုင်းမြန်မာဘာသာ season တွေကို line number 1925 30နဲ့ line number 190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲမှာတော့အာရှနိုင်ငံရေးလျှာစီးပွားသတင်းများနဲ့ဥရရာသီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတော့တရုတ်နဲ့ရုရှားဆက်ဆံရေးနဲ့အာရှဒေသတွင်းကလုံခြုံရေးအခြေအနေတွေကိုကိုဇော်မိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။တရုတ်အစိုးရရဲ့ထိပ်တန်းနိုင်ငံသားရေးတာဝန်ရှိသူတရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံတကာရေးဟာအကြီးအကဲဝန်ကြီးဟာဖေဗူအိုင်လ22ရက်နေ့အင်္ဂါနေ့မှာရုရှားနိုင်ငံကိုရောက်ရှိသွားခဲ့ပြီးရုရှားနိုင်ငံသားရေးဝန်ကြီးရုရှားလုံခြုံရေးကောင်စီအကြီးအကဲအပြင်ရုရှားသမ္မတဗလာဒီမာပူတင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတပူတင်နဲ့တွေ့ဆုံစဉ်တရုတ်အကြီးတန်းအရာရှိဝန်ကြီးကပြောဆိုရမှာတရုတ်နဲ့ရုရှားရဲ့ဆက်ဆံရေးမှာဘယ်နိုင်ငံတွေကမှဝင်ရောက်ချေလည်ခွင့်မရှိဘူးလို့ပြောဆိုခဲ့ပါတယ်။
ဝီချုံမြို့ကြီးဝီခေါ်ကြွ
ကျွန်တော်တို့ဟာရုရှားဘက်ကရက်တည်ပြီးလှုပ်ဆောင်မှုဆန္ဒရှိပါတယ်။မဟာဗျူဟာမြောက်ဆုံးဖြတ်ချက်တွေနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုရှိဖို့ကိစ္စတွေမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်မှုကိစ္စတွေလက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့ဆောင်ရွက်ဖို့စတဲ့ကိစ္စတွေအားလုံးအတွက်ကျွန်တော်တို့ကရုရှားနဲ့ရက်တည်ပြီးပူးပေါင်းဆောင်ရွက်လိုပါတယ်ကျွန်တော်တို့နှစ်နိုင်ငံရဲ့အခွင့်အရေးတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့ဒါအပြင်ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့ရုရှားနဲ့ပူးပေါင်းဆောင်ရွက်လိုပါတယ်
ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်တရုတ်ဟာရုရှားကိုပြစ်တင်ရှုံချတာမဟုတ်ပေမဲ့ရုရှားရဲ့ယူကရိန်းစစ်ပွဲကိုပွင့်ပွင့်လင်းလင်းထောက်ခံအားပေးတာမျိုးလည်းမဟုတ်ခဲ့ပါဘူး။ဒါပေမဲ့အခုတရုတ်အကြီးတန်းအရာရှိဝန်ကြီးရဲ့ခီးစဉ်ဟာယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားနဲ့အတူအခိုင်အမာရပ်တည်တဲ့ဆိုတာကိုဖော်ပြလိုက်သလိုဖြစ်နေပါတယ်။တရုတ်တန်တမန်ဝန်ကြီးရုရှားကိုမသွားမီတုန်းကယူကရိန်းစစ်ပွဲထိမနိုင်သိမရအခြေအနေတွေမဖြစ်ပေါ်အောင်တရုတ်အနေနဲ့ယူကရိန်းရုရှားပဋိပက္ခမှာငြိမ်းချမ်းရေးအကျိုးဆောင်အဖြစ်ဝင်ရောက်လှုပ်ဆောင်လိုတယ်လို့ပြောဆိုခဲ့ပါတယ်။တရုတ်အကြီးတန်းအရာရှိဝန်ကြီးရဲ့ရုရှားခီးစဉ်နဲ့ပတ်သက်ပြီးစင်ကာပူအမျိုးသားတက္ကသိုလ်လီကွမ်ယူ Public Policy အများပြည်သူဆိုင်ရာမူဝါဒအကြောင်းကလက်ထောက်ပါမခအယ်လ်ဖရက်ဟူကတော့အခုလိုသုံးသပ်ပြောဆိုပါတယ
်။我个人感觉就是说如果假设
ကျွန်တော်ထင်တာကတော့တရုတ်နဲ့အမေရိကန်အကြားစစ်အေးတိုက်ပွဲအသစ်တစ်ခုလိုဖြစ်လာနေပါတယ်။တရုတ်နဲ့ရုရှားကတစ်ဖက်အမေရိကန်နဲ့မဟာမိတ်တွေကတစ်ဖက်ပါ။ဒီတစ်ကြိမ်တရုတ်ရဲ့ရည်တည်ချက်ဟာငြိမ်းချမ်းရေးအကျိုးဆောင်ပုံစံမျိုးမဟုတ်ဘူးဖြစ်နေပါတယ်။ဝန်ကြီးရဲ့ပြောဆိုချက်တွေဟာငြိမ်းချမ်းရေးအကျိုးဆောင်အလုပ်တွေနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။တရုတ်နဲ့ရုရှားဆက်ဆံရေးဟာကြောက်ဆိုင်ကြောက်သားလို့ခိုင်မာတယ်လို့ဝန်ကြီးကဖော်ပြခဲ့ပါတယ်။ဒါဟာတရုတ်နဲ့ရုရှားဆက်ဆံရေးဟာအမြင့်ဆုံးနဲ့အကောင်းဆုံးဆက်ဆံရေးလို့ဖော်ပြရတဲ့ညီမျှပါတယ်။ဒါအပြင်တရုတ်နဲ့ရုရှားဆက်ဆံရေးဟာဘယ်အထိဆိုတဲ့ကန့်သတ်ချက်မရှိဘူးလို့လည်းပြောဆိုခဲ့ပါဗါတယ်။ ဒါတွေဟာတရုတ်ကသူ့ဘာသာသူသတ်မှတ်ထားတဲ့ငြိမ်းချမ်းရေးအကျိုးဆောင်ဆိုတဲ့နေရာနဲ့ကိုက်ညီမှုမရှိပါဘူး
။တရုတ်အကြီးတန်းအရာရှိဝန်ကြီးနဲ့တွေ့ဆုံစဉ်ရုရှားသမ္မတဗလာဒီမာပူတင်ကလည်းပြောဆိုရမှာ
Russian-Китайские отношения развиваются так, как мы.
ဒီကနေ့နိုင်ငံတကာဆက်ဆံရေးဟာပိုမိုခက်ခဲလာပါတယ်။ကမ္ဘာအင်အားနှစ်ယောက်အခြေပြုစနစ်ဘိုင်ပိုလာစနစ်ပြိုလဲသွားပြီးနောက်သူတို့ရဲ့ဆက်ဆံရေးတွေဟာတိုးတက်မလာဘဲပိုဆိုးသွားခဲ့တယ်လို့သမ္မတပူတင်ကပြောဆိုခဲ့ပါတယ်။ဒါအပြင်နှစ်နိုင်ငံမဟာမိတ်ဆက်ဆံရေးပိုမိုနက်နက်ရှိုင်းရှိုင်းတည်ဆောက်နိုင်ဖို့အတွက်တရုတ်သမ္မတရှီကျင်းဖြင့်ရုရှားကိုလာမာကိုလည်းစောင့်မျှော်နေပါတယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုခဲ့ပါတယ်။ဒါဟာရုရှားကိုတရုတ်သမ္မတရှီကျင်းဖြင့်မကြမီသွားရောက်မယ်ဆိုတဲ့သဘောဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ကမ္ဘာပေါ်မှာအင်အားစုနှစ်ခုဟာတိတိတသာပြန်လည်ဖြစ်ပေါ်လာခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကရုရှားနဲ့တရုတ်ဟာဒီမိုကရေစီလူ့အခွင့်အရေးတန်ဖိုးတွေနဲ့အညီသတ်မှတ်ထားတဲ့နိုင်ငံတကာစည်းမျဉ်းတွေကမ္ဘာစံချိန်စံညွန်းတွေကိုဖျက်ဆီးပစ်တယ်လို့ဆွတ်ဆွဲပါတယ်။ရုရှားနဲ့တရုတ်ကလည်းအမေရိကန်နဲ့မဟာမိတ်တွေဟာအင်အားချက်တွင်နဲ့အခြားနိုင်ငံတွေအရေးဝင်ရောက်ဆက်ဖက်တယ်အတင်းအကျပ်ဖိအားပေးတာတွေလုပ်တယ် CAK အတွေးအခေါ်နဲ့လှုပ်ဆောင်နေတယ်လို့ဆွတ်ဆွဲပြောဆိုပါတယ်ဒီလိုအခြေအနေတွေမှာပဲပြီးခဲ့တဲ့ကြာသပတေးနေ့တုန်းကရုရှားသမ္မတဗလာဒီမာပူတင်က
Povышенное внимание как и раньше уделим
ရုရှားအနေနဲ့နျူကလ িয়ার လက်နက်တွေနဲ့အစင်းမြစ်ဒုံးကျည်တွေပုံမပိုင်ဆိုင်အောင်အာယုံဆိုင်လှုပ်ဆောင်နေတယ်လို့ပြောဆိုခဲ့ပါတယ်တရုတ်ဟာအာရှဒေသတွင်စီးပွားရေးစီရင်အင်အားကြီးမားလာတဲ့အတွေ့အာရှဒေသဟာနိုင်ငံတကာဆက်ဆံရေးမှာပိုပြီးအရေးကြီးတဲ့ဒေသတစ်ခုဖြစ်လာပါတယ်။တောင်တရုတ်ပင်လယ်အရေးထိုင်ဝမ်အရေးနဲ့ရုရှားယူကရိန်းအရေးတွေကြောင့်တရုတ်ဟာဒေသတွင်းနိုင်ငံတချို့နဲ့အပြင်အမေရိကန်ဥဆောင်တဲ့မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးမှာပိုမိုတင်းမာလာခဲ့ပါတယ်။ဒါ့အပြင်အာရှဒေသတွင်းနိုင်ငံတွေအကြားမှာလည်းအင်အားစုနှစ်ခုအကြားကွဲလွဲမှုတွေရှိလာပါတယ်။တရုတ်ရုရှားတို့နဲ့ဆက်ဆံရေးအဆင်ပြေတဲ့မြောက်ကိုရီးယားဟာတိုက်ချင်းပစ်ဒုံးနေတဲ့နျူကလ িয়ার လက်နက်တွေတိုးမြှင့်ထုတ်လုပ်ဖို့ကြိုးပမ်းနေပါတယ်။မြောက်ကိုရီးယားရန်ကြောင့်တောင်ကိုရီးယားနဲ့ဂျပန်ဟာအမေရိကန်နဲ့ပူးပေါင်းပြီးလုံခြုံရေးနဲ့စစ်ရေးဆိုင်ရာတည်ဆောက်မှုတွေတိုးမြှင့်လာပါတယ်။တရုတ်နဲ့ရေပိုင်နဲ့အငင်းပွားမှုတွေဖြစ်နေတဲ့ဖိလစ်ပိုင်မှာလည်းအမေရိကန်ကစစ်စခန်းတွေတိုးချဲ့ချလာပါတယ်။ဖိလစ်ပိုင်ဟာဩစတြေးလျအမေရိကန်တို့နဲ့ပူးပေါင်းပြီးတောင်တရုတ်ပင်လယ်ပြင်မှာကင်းလှည့်ဖို့စီစဉ်နေပါတယ်။ဒါအပြင်အမေရိကန်ဟာတရုတ်ရဲ့ပြိုင်ဘက်အိန္ဒိယနဲ့ဆက်ဆံရေးတိုးမြှင့်လာသလိုအိန္ဒိယ၊ဩစတြေးလျ၊ဂျပန်နဲ့အမေရိကန်လေးနိုင်ငံပါဝင်တဲ့ Quad မဟာမိတ်အဖွဲ့ကိုလည်းဖွဲ့စည်းထားပါတယ်။ဒီလိုအခြေအနေတွေကြောင့်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါသတိပေးပြောဆိုခဲ့သလိုအာရှဒေသတွေမှာလည်းနောက်ထပ်ယူကရိန်းလိုပဋိပက္ခတွေပြင်းထန်လာနိုင်သလားဆိုတာစိုးရိမ်စရာဖြစ်လာကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ်။
အရှာနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို9:00 NIT ဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားကုန်စည်ပို့ဆောင်မှုမူဆယ်နယ်ဆက်ကျင်းစန်းကြော့ဂိတ်ကတစ်စစ်မြန်မာရင်မောင်းတွေကိုတရုတ်နိုင်ငံဘက်ကဝင်ဝင်ပြုလိုက်ပါတယ်ဒီလိုသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျဘာတွေဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစုစည်းပြီးတော့ Famous Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရွှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနေတူကျမနန်းလောင်လျန်တို့ကတင်ဆက်ပေးသွားပါမယ်ရှင်
ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာမူဆွေနယ်ဆက်ကျင်းစန်းကျော့ဂိတ်ကတဆင့်မြန်မာရင်မောင်းတွေကိုတရုတ်နိုင်ငံဘက်ကဝင်ကွင်းပြုလိုက်တဲ့သတင်းနဲ့ဆက်ကြပါမယ်။မြန်မာရင်မောင်းတွေမောင်းနှင်တဲ့ကုန်တင်ကားတွေကိုတရုတ်မြန်မာအဓိကကုန်သွယ်ရေးနယ်ဆက်ဂိတ်တစ်ခုဖြစ်တဲ့မူဆွေနယ်ဆက်ကျင်းစန်းကျော့ဂိတ်ကတဆင့်တရုတ်နိုင်ငံဘက်ခြမ်းကိုဝင်ကွင်းပြုလိုက်တာပါ။အရင်ကမူဆွေနယ်ဆက်ဂိတ်တွေကနေတရုတ်နိုင်ငံဘက်ခြမ်းကိုကုန်ပစ္စည်းတင်ပို့ရမှာတရုတ်အငှားရင်မောင်းတွေကိုပဲခွင့်ပြုထားတာပါ။အဲ့ဒီရင်မောင်းအစားထိုးစနစ်ကိုဖေဖော်ဝါရီလ18ရက်နေ့ကနေစပြီးပယ်ဖျက်လိုက်တာပါ။တရုတ်နိုင်ငံဘက်ဝင်ရောက်မဲ့မြန်မာရင်မောင်းတွေအနေနဲ့ဖြတ်တန်းခွင့်စာအုပ်အနီရှိရမှာဖြစ်ပါတယ်။အဲ့ဒီစာအုပ်အနီကိုမူဆယ်မြို့အတွင်းနေထိုင်သူအိမ်တော်စုဇယားရှိသူတွေကထုတ်ပေးနေတာဖြစ်လို့မူဆယ်ပြည်ပအခြားဒေသတွေကနေလာရောက်တဲ့ကုန်ကားမောင်းသူတွေကိုတော့တရုတ်ဘက်ကဝင်ထွက်ခွင့်ကန့်သတ်ထားပါသေးတယ်။အရင်ကမြန်မာကုန်သည်တွေအနေနဲ့တရုတ်ရင်မောင်းတွေကိုငှားရမ်းမောင်းနေစေရမှာရင်မောင်းတွေဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိတဲ့အတွက်
အခက်အခဲတွေနဲ့ကြုံခဲ့ရတယ်လို့မူဆယ်ဆန်ကုန်စီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါရယ်အခုလိုတရုတ်ရင်မောင်းအစားထိုးစနစ်ပဲဖြတ်ပြီးစာအုပ်အနီရှိသူမြန်မာရင်မောင်းတွေကိုတရုတ်ဘက်ဝင်ထွက်ခွင့်ပေးလိုက်တာကြောင့်တရုတ်ရင်မောင်းငှားရမ်းကစရိတ်တသိန်းကျော်လဲကုန်ကြမှုမရှိတော့တဲ့အပြင်ကုန်ပစ္စည်းအတွက်လည်းစိတ်ချရတယ်လို့ကုန်သည်တွေကဆိုပါရယ်ဒါကြောင့်မြန်မာရင်မောင်းအားလုံးကိုတရုတ်ဘက်ကဝင်ထွက်ခွင့်ပေးဖို့အတွက်ကုန်သည်တွေကတောင်းဆိုထားတယ်လို့နေဆက်ပို့ကုန်လုပ်ငန်းရှင်တဦးကပြောပါရယ
်အင်ဒိုနီးရှားနိုင်ငံရဲ့စောင်းစီတင်မမှုမူဝါဒအပြောင်းလဲကြောင့်ပြည်တွင်းမှာစောင်းစီဈေးနှုန်းတွေဆက်တိုက်ဈေးမြင့်တက်နေပါရယ်အင်ဒိုနီးရှားနိုင်ငံကပြည်ပစောင်းစီတင်မမှုကိုရှော့ချလိုက်တဲ့အတွက်ပြည်တွင်းမှာစောင်းစီဈေးနှုန်းတွေဆက်တိုက်ဈေးမြင့်တက်နေတာဖြစ်တယ်လို့ဈေးနှုန်းမတည်ငြိမ်မှုတွေလည်းဖြစ်ပေါ်နေတယ်လို့စီကုံတယ်တွေကပြောပါရယ်အင်ဒိုနီးရှားနိုင်ငံအနေနဲ့ဇန်နဝါရီလတရနေ့ကနေစလို့ပြည်ပကိုတင်မိုးခွင့်ကို6ဆခန့်သာတင်မိုးဖို့မူဝါဒပြောင်းလဲလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံစားသုံးစီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီရဲ့အပတ်စဉ်ရည်ညွှန်းစည်းကပြီးခဲ့တဲ့တပတ်ကတပိတ်သားကို4,490ကျပ်သတ်မှတ်ထားပါတယ်။ဒါပေမဲ့ပြည်ပစီဈေးကွက်မှာစားစီတပိတ်သားကို9,000ကျော်ထိဇက်တိုက်ဆိုသလိုမြင့်တက်လာခဲ့ပြီးဒေသတစ်ခုနဲ့တစ်ခုဈေးနှုန်းတွေကာဟနိုင်တယ်လို့ကုန်သည်တချို့ကဆိုပါတယ်။လက်ရှိပြည်တွင်းမှာစားစီလက်ကျန်နေပါနေပြီးစီတင်သွင်းသူတွေထံကနေလည်းလိုသလောက်ပြန်လည်ဝယ်ယူမရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့လကစီတင်မော့တွေပြန်ဝင်နေပြီးစီသေးပြန်ကြမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာလက်လီလက်ကားကုန်သည်တွေအနေနဲ့ဝယ်ယူတိုးလောင်မှုမလုပ်ခဲ့ကြတာလို့ဆိုပါတယ်။စီတင်သွင်းသူထံကနေသတင်းကြိုတင်ရရှိထားပြီးဈေးနှုန်းသတ်မှတ်ဝယ်ယူထားတဲ့ကုန်သည်ကြီးတွေကအဆင်ပြေပေမဲ့လက်လီလက်ကားကုန်သည်အငယ်တွေကတော့ပြန်ရောက်မှုခွဲတန်းကိုအတက်ဈေးနဲ့သာဝယ်ယူနေရတယ်လို့မန္တလေးမြို့ကစီဝယ်ရောက်လုပ်ကိုင်နေသူကိုကျော်မင်းသူကပြောပါတယ်။ပြည်တွင်းဈေးကွက်အတွင်းမှာဈေးနှုန်းမြင့်တက်ရောက်ချတာတွေဈေးကစားဖို့ရည်ရွယ်ချက်နဲ့တူလောင်တာတွေပြုလုပ်ရင်တော့အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ကြီးကြပ်ရေးကော်မတီနဲ့စီးပွားကူတန်းကထုတ်ပြန်ထားပါတယ်။ဒါပေမဲ့ဈေးကွက်အတွင်းမှာတော့စီတင်သွင်းသူကုန်သည်ကြီးတွေရဲ့ဈေးကစားမှုတွေကြောင့်ဈေးနှုန်းတွေကမတိမငိမ့်ဖြစ်ပေါ်လေရှိတယ်လို့ကုန်သည်တချို့ကဆိုပါတယ
်။အစေးထုတ်ပြောင်းကိုအခွန်ကင်းလွတ်ခွင့်နဲ့ထိုင်းနိုင်ငံကိုတင်ပို့မှုကနေဈေးကောင်းရရှိနေပါတယ်။ပြည်တွင်းအစေးထုတ်ပြောင်းကိုအခွန်ကင်းလွတ်ခွင့်နဲ့ထိုင်းဘက်ကိုတင်ပို့မှုကနေဈေးကောင်းရရှိနေတယ်လို့ဝယ်လိုအားလည်းကောင်းနေတယ်လို့ပြောင်းကုန်သည်တွေကပြောကြပါတယ်။ထိုင်းဘက်ကဝယ်လိုအားလည်းကောင်းပေမဲ့လက်ရှိမြန်မာဘက်ကကန့်သတ်ချက်တွေကြောင့်ပြောင်းတင်ပို့မှုဟာတရက်ကိုပြောင်းတွဲကအစည်းအဝေးတရာခန့်မှန်တင်ပို့နိုင်တယ်လို့ဆိုပါတယ်။ထိုင်းကိုပြည်တွင်းအစေးထုတ်ပြောင်းအခွန်ကင်းလွတ်ခွင့်နဲ့တင်ပို့ခွင့်ဟာဖေဖော်ဝါရီလကနေဩဂုတ်လအထိတက်မှတ်ထားတာဖြစ်ပါတယ
်။လက်ရှိဖြစ်ပေါ်တဲ့ခက်ခဲတွေကနေဟိုပြည်ပြန်ချိန်တောင်းတော့ပို့နေတာပေါ့နော်။ဒီဒီဝါရဏနဲ့မဆန့်ကျင်ပဲနဲ့ဟိုပြည်လူရဆိုတဲ့မျိုးလိုကျူးစားပြီးတော့လုပ်နေတယ်။ဟိုခက်ခဲတဲ့ဟိုတင်ရဆန့်ချလိုက်တင်ပြမှာပေါ့လေ။အဲ့လိုပုံစံတွေဖြစ်လာတော့ကျောင်းစီကတော့အာဆီယံကဟိုကျောင်းစီဝင်နိုင်ငံကပမာဏရှိတဲ့မတ်ကတ်ကကောင်းတော့ပါဗျာ။ဟိုဒီကကတော့ပုံမှန်တိုင်းပဲကောင်းနေလို့ရှိပါတယ်။
ပုံမှန်ဆိုရင်ထိုင်းဘက်ကိုပြောင်း32တန်ပါတဲ့တွဲကအစည်းအေ300ခန်းနဲ့400ခန်းအထိတင်ပို့နိုင်ပြီပဲလက်ရှိမှာတရက်ကိုအစည်းအေ100ခန်းမှန်တင်ပို့နိုင်တာဖြစ်တယ်လို့ဆိုပါရယ်ဒါကြောင့်ကန့်သတ်ချက်တွေဖြေလျှော့ပေးဖို့လိုအပ်ပါတယ်ကန့်သတ်ချက်တွေကိုဆက်လက်တင်းကျပ်ထားမယ်ဆိုရင်အခုလိုအခွန်ကင်းလို့ခွင့်ကာလမှာထိုင်းကိုပြောင်းတင်ပို့မှုရော့ကျသွားနိုင်တယ်လို့အမည်မဖော်ခြင်းနဲ့အဲ့ဒီကုန်တွေကပြောပါရယ်
တနည်းကိုတော့ကျော်လာတန်းချောက်လောက်ရတယ်ပေါ့နော်မထစ်တဲ့နှစ်ပန်းအထက်ပြုနိုင်ခဲ့တဲ့ထုတ်ပုံဖြစ်တယ်ပေါ့နော်ဒါဆိုဒီနေ့ကတော့ဒီခက်ခဲကြတဲ့တော့တော်တော်တွန်းနေပါတယ်ဝင်လက်ကတော့စုံနေတော့ပြည့်ရည်ရတဲ့ပြုတ်ဝဲဝဲတော့ဒီနေ့မှာတိုးတိမ်မသာချောက်ဝင်လက်တွေတော့အများကြီးတော့ဝင်နေပါတယ်ဒါပေမဲ့ခုနပြောတဲ့တခြားအခက်ခဲလည်းရှိနေတာပေါ့နော်
လက်ရှိပြည်တွင်းမှာအစေးထုတ်ပြောင်းကိုမွေးမြူရေးကြက်စာအနေနဲ့သာအဓိကအသုံးပြုတာဖြစ်လို့ပြည်ပကိုတင်ပို့မှုပိုများတာဖြစ်ပါတယ်ပြည်တွင်းမှာအစေးထုတ်ပြောင်းကိုအဓိကရှမ်းပြည်နယ်မကွေးတိုင်းအေရီတိုင်းပဲခူးတိုင်းတို့အပြင်အခြားဒေသတွေမှာလည်းစိုက်ပျိုးကြပါတယ်တနှစ်ကိုပြန်မြတန်ချိန်3.2တန်းဝင်ကျင်ထွက်ရှိပြီးနှစ်စဉ်ပြည်ပကိုအစေးထုတ်ပြောင်းတန်ချိန်2တန်းကျော်တင်ပို့နေတာကနေအမေရိကန်ဒေါ်လာတန်း600လောက်ရရှိနေတယ်လို့ဆိုပါတယ
်အခုဆက်ပြီးဖေဖော်ဝါရီလ15ရက်နေ့ကနေဖေဖော်ဝါရီလ21ရက်နေ့အထိဈေးကွက်အတွင်းမှာအတက်အကျအနည်းငယ်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ဈေးတွေဇက်တိုက်မြင့်တက်ခဲ့တဲ့ပေဒီစိန်ကဈေးကွက်အတွင်းမှာအနည်းငယ်ဈေးပြန်အေးသွားပါတယ်နေစဉ်ကုန်စည်တိုင်းအဝင်ပေါ်မူတည်ပြီးတော့ဈေးအတက်ကျအနည်းငယ်အပြောင်းလဲရှိနေတာလို့ကုန်သည်တွေကဆိုပါတယ်။ပြီးခဲ့တဲ့လကတရုတ်နယ်စပ်ကိတ်ဖွင့်ချိန်နဲ့နှစ်ကူးပိတ်ရက်တွေကြောင့်ပစ္စည်းတင်မှုကတက်နေခဲ့ပြီးဈေးကောင်းရနေခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ပိတ်ရက်တွေအပြီးပုံမှန်တင်မှုနေပြီဖြစ်လို့ဈေးအေးသွားတာဖြစ်ပါတယ်။ပဲဝင်ကလည်းပိုများလာပါတယ်။ရန်ကုန်ဈေးကွက်မှာပဲဒီသိန်းခရမ်းရွှေဝါကတပိတ်တာကို3,935ကျပ်ပေါင်းသိရှိပြီးတပိတ်တာကို85ကျပ်စီကျဆင်းပါတယ်။ပဲဒီဈေးဝါခဲမားကလည်းတပိတ်တာကို2,930ပေါင်းသိရှိနေပြီး5ကျပ်စီကျဆင်းသွားပါတယ်။ ပေဒီသေးပကိုးရှူဝါကတော့တပိတ်သားကို3330ပေါင်သေးရှိနေပြီးတပိတ်သားကို130ကျပ်စီတက်လာပါတယ်။မန္တလေးဈေးကွက်မှာတော့ပေဒီသေးခရမ်းရှူဝါက3နှင်းဝင်တအိတ်ကို2300ကနေ2500ပေါင်သေးရှိနေပြီးတအိတ်ကို4000ကျပ်စီကျဆင်းသွားပါတယ်။ပေဒီသေးအညာကတော့တအိတ်ကို3400ကနေ3600ပေါင်သေးရှိနေပြီးဈေးငြိမ်နေပါတယ်။
ကလဘဲဈေးကတော့ဈေးကွက်အတွင်းဈေးပြန်ကျဆင်းလာပါတယ်။မြင့်တက်နေတဲ့ငွေလဲလဲနှုန်းနဲ့ပဲဝင်ကြောင်းဈေးတွေမြင့်တက်နေကြတာပါ။လက်ရှိမှာတော့ဈေးကွက်ထဲကိုပဲအချို့အများပြားဝင်ရောက်နေပြီဖြစ်လို့ဈေးတွေပြန်ကျဆင်းနေတယ်လို့ကလဘဲကုန်တဲ့တချို့ကဆိုပါတယ်။ကလဘဲကတော့လက်ရှိမှာပြည်တွင်းအထွတ်နှုန်းနေပြီးသတော်ပဲအစားထိုးအသုံးပြုတာတွေကြောင့်ဝယ်လိုအားကောင်းနေတာဖြစ်လို့ဈေးကအများကြီးမကျဆင်းနိုင်ဘူးလို့လည်းပဲကုန်တွေကသုံးသပ်ပါတယ်။မန္တလေးဈေးကွက်မှာတော့ကလဘဲထိုင်ဝမ်က3တင်းဝင်တအိတ်ကို38,800ပေါက်ဈေးရှိနေပြီးတအိတ်ကို4000ကျပ်ဈေးကျဆင်းနေပါတယ်။ကလဘဲ V2 ကတော့တအိတ်ကို38,500ကနေ38,600ပေါက်ဈေးရှိနေပြီးတအိတ်ကို4000ကျပ်ဈေးကျဆင်းနေပါတယ်။ကလဘဲ929ကလည်းတအိတ်ကို6000နီးပါးဈေးကျဆင်းပြီးတအိတ်ကို38,000ပေါက်ဈေးရှိနေပါတယ်
။ပြည်တွင်းတခြားဈေးကတော့ဇက်တိုက်ဈေးမြင့်တက်နေပါတယ်။ပြည်ပကတင်သွင်းတဲ့တန့်စင်တခြားအစားပြည်တွင်းသုံးတခြားကိုအသုံးပြုမှုလည်းများလာတယ်လို့သိရပါတယ်။တရုတ်နိုင်ငံကလည်းတရားကိုဝယ်ယူနေပြီးတော့ဗီယက်နမ်နိုင်ငံကိုလည်းတင်မို့မှုတွေရှိနေတဲ့အတွက်ဈေးကောင်းရရှိနေတာဖြစ်ပါတယ်။ရန်ကုန်ဈေးကွက်မှာတရားတပိတ်သားကို3000ပေါင်သေးရှိနေပြီးတစ်ပတ်အတွင်းတပိတ်သားကို40ကျပ်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့လနဲ့နိုင်ရှင်လိုက်တော့တပိတ်သားကို300ကျပ်ဈေးမြင့်တက်လာပါတယ်။အခုပြောသွားတဲ့ကောက်ပဲတိနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင
်။လေယာစီဝါသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥဒုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။မြမပါဝင်အာရှတိုက်ရဲ့ဆန်အိုးကြီးလို့တင်စားကြတဲ့မဲကောင်မြဝန်းကြီးရဲ့မြစ်အထက်ပိုင်းကရေအားလျှပ်စစ်စီမံကိန်းရေလောင်တမန်တွေထပ်ပြီးတိုးချဲ့ဆောက်လုပ်နေပြီးတော့ရေတံခါးတွေမစင်မချင်ဖွင့်ချနေတဲ့အတွက်ဇီဝဂေဟာစနစ်တွေကိုရောဖြူသူတွေရဲ့စားဝတ်နေရေးပါထိခိုက်နေပါတယ်။ဥဒုယာတီနဲ့အနာဂတ်အစီအစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
တိဘက်တောင်တန်းတွေပေါ်ကနေမြစ်ဖြာခံပြီးတော့တောင်တရုတ်ပင်လယ်ထဲစီးဆင်းလာတဲ့မဲခေါင်မြစ်ကြောင်းတစ်လျှောက်မြစ်အထက်ပိုင်းကတရုတ်နိုင်ငံရဲ့အေယာမရေအားလျှပ်စစ်ထုတ်လုပ်ရေးစီမံကိန်းတွေကြောင့်မြစ်ကိုအမိပြုပြီးတော့အတက်မွေးနေကြတဲ့ပြည်သူတွေအခက်အခဲနဲ့ကြုံနေရသလိုပဲအေယာဝတီလပိုင်းနဲ့မဲခေါင်ကခုလိုရှားပါးမျိုးစိတ်တွေလည်းမျိုးတုံးမဲ့ပင်နဲ့ရင်ဆိုင်နေရပါပြီ။ရေအားလျှပ်စစ်ထုတ်လုပ်နိုင်ဖို့တိုးလောင်းထားတဲ့ရေတွေကိုစနစ်တကျဖွင့်ချတာမျိုးမတွေ့ရတဲ့အတွက်မြစ်ရေစီဆင်းမှုတွေလည်းမှုမမှန်ပဲမဲခေါင်မြစ်ကိုအမိပြုပြီးတော့အသက်မွေးနေရတဲ့ပြည်သူတန်းနဲ့ခြေတို့လည်းအခက်တွေ့နေရတယ်လို့ထိုင်းနိုင်ငံမှာ UNESCO နဲ့အတူကိုရင်းသွားရောက်ကွင်းဆင်းလေ့လာခဲ့တဲ့သူတေတီ Audrey Damon က VOA ကိုပြောပါတယ်
။ So for example in Chin Kong the hydropower dam that was influencing all the rivers.
ရေလောင်တမန်တွေရေတိမ်းတကားတွေကိုဆဲဆောက်လုပ်တဲ့နိုင်ငံတွေကပဲတာဝန်ယူပြီးကြီးကြပ်ပါတယ်။ဥမာပြောရရင်ချင်းခေါင်ဒေသတွေကမြစ်တွေအတက်ကျဆိုရင်လည်းတရုတ်အစိုးရကထိန်းချုပ်ထားတဲ့ရေလောင်တမန်ပေါ်မှာမူတည်ရပါ။ဒေသခံစိုက်ပျိုးရေးသမားတွေတငါတွေဆိုရင်လည်းရေတကားတွေဘရော့ဖွင့်မယ်ဘရော့ပိတ်မယ်ဆိုတာမသိကြပါဘူး။ဒီလိုမျိုးဖွင့်နဲ့ပိတ်တဲ့အချိန်စရားမျိုးကိုလည်းတရားဝင်တီးခွင်လည်းမရကြဘူးလေ။ဒီတော့ဘာဖြစ်လာလဲဆိုတော့ရာသီမဟုတ်ဘဲနဲ့ရေကြီးရေရှည်တာမျိုးဖြစ်လာတတ်ပါတယ်။ငါတွေဘရော့ပေါ်လာမလဲနောက်ပြီးရေစည်းကြောင်းအပြောင်းလဲဘရော့ဖြစ်မလဲဆိုရက်ဒေတာကနေအစင်လာတိုင်းတိထားရတယ်ကွဲပြားနေတာပ
ါမဲခေါင်မြစ်ကိုမိခိုအသက်မွေးနေကြတဲ့ပြည်သူက65တန်းလောက်ရှိပါတယ်ဥသူရာသီပြောင်းလဲမှုအကျိုးဆက်ကြောင့်မဲခေါင်မြစ်ဝန်းတစ်လျှောက်လင်းနေတာမိုးခေါင်ရေရှားပြီးတော့ပြည်သူတွေလည်းစားဝတ်နေရအတွက်တော့ရုန်းကန်နေကြတာပါဒါပေမဲ့လည်းပြီးခဲ့တဲ့မိုးရင်းမှာတော့ကမ္ဘောဒီးယားနိုင်ငံတွင်မိုးကောင်းခဲ့တဲ့အတွက်မဲခေါင်မြစ်ဝန်းအောက်ဖက်မိုးခေါင်ရေရှားမှုတွေအဆုံးသတ်သွားပြီလို့မဲခေါင်မြစ်ဝန်းကော်မရှင်ကကြေညာခဲ့တာပါအစိုးရကအစောပိုင်းထုတ်ပြန်ထားတဲ့အစီရင်ခံစာအရဒီနှစ်အတွင်းဖမ်းမိတဲ့ငါးပမာဏကမနစ်ကတဲ့40ရာခိုင်နှုန်းတိုးလာတယ်လို့ဖော်ပြထားပါတယ်။ဒါဟာလဲတရားမဝင်ငါးဖမ်းမှုတွေကိုဖမ်းဆီးနေနေတာနဲ့တာဝန်ပေါက်တဲ့ရာတွေတခြားငါးဖမ်းမှုတွေတားမြစ်ခဲ့တာကြောင့်ဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့လဲတငါသေးတွေကတော့လွန်ခဲ့တဲ့ငါးနှစ်ဆယ်နှစ်တုန်းကတဲ့စာရင်လက်ရှိဖမ်းမိတဲ့ငါးအကောင်ကြီးကတိတ်နေတယ်လို့ပြောပါတယ်။ဒါဟာမြစ်အထက်ပိုင်းမှာကြီးမားတဲ့ရေလောင်တမန်တွေမစင်မချင်းတိဆောက်သားကြောင့်ရောတရားမဝင်ငါးဖမ်းမှုတွေကြောင့်ဖြစ်တယ်လို့ဒေသခံတွေကယုံကြည်ထားတာပါ။ငါးတိုင်ဖွင့်ထားတဲ့ဟော့ခူဒွန်ကအခုလိုပြောပါတယ်
။ It is different before.
ရင်လုံးမဟုတ်တော့ပါဘူး။ငါးရည်လည်းမြဲတော့ပါတယ်။ဒီရင်နေနဲ့မွတ်စလင်ကမ်လူမျိုးတွေဆိုရင်ရင်လုံးမဟုတ်ပဲငါးနှစ်နဲ့ပပလောက်ပဲရပါတော့လေ
။အ အရှိန်အဟုန်နဲ့မြို့ပြစီမံကိန်းတွေတိုးချဲ့ဆက်လုပ်နေတဲ့တရုတ်နိုင်ငံမှာရက်စစ်တအားလိုအပ်ချက်တွေမြင့်တက်လာနေတာကြောင့်အရှိတောင်အာရှတဝန်းရေလုံသမန်တွေလိုက်ပြီးတော့တိဆောက်နေတာပါရက်စစ်တအားရောင်းချရင်လူနေမှုအဆင့်အတန်းမြင့်မားလာအောင်ရည်မှန်းထားတဲ့မဲကောင်မြေအထက်ပိုင်းကလာအိုစ်နိုင်ငံကလည်းရေလုံသမန်တွေအများအပြားထပ်ပြီးတော့တိုးချဲ့တိဆောက်နေတာပါအခုလိုမိုးများတဲ့အခါတက်လာတဲ့ရေတွေကိုဆယ်ရီကထိန်းထားနိုင်တဲ့အနေအထားတိတ်မရှိကြသလိုပဲရေသမန်ကိုကြီးကြရတဲ့သူတွေကပဲအခြေအနေအလိုက်ရေတွေလွှတ်ချနေတဲ့အတွက်ရေစီးကြောင်းတွေပုံမှန်မဟုတ်ပဲနဲ့ငါးဖမ်းလုံငန်းနဲ့ဆက်ပြွေးလုံငန်းတွေပါထိခိုက်နေရသလိုအပြက်အစီတံမိုးကြီးလာတဲ့ရေကြီးရဲ့ရှမ်းမိုးတွေဖြစ်လာတယ်လို့သူတေတီဒမန်ကထောက်ပြပါတယ
် So it's shared you know geographically and politically by a lot of different countries.
မဲခေါင်မြေကိုနိုင်ငံတော်တော်များများကခွဲဝေသုံးဆွဲနေကြတာပါ။ဒါမို့လေအဲ့လိုမျိုးမဲခေါင်မြေကိုခွဲဝေယူထားရင်ဟဲ့နိုင်ငံတွေကြားထဲမှာပူပေါင်းဆောင်ရွက်တာမျိုးတွေတိတ်ပြောမရှိပါဘူး။မဲခေါင်မြေကမြန်မာနိုင်ငံတွေကဖျက်ကျော်စီစဉ်ပြီးတော့မှထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မျိုးကိုဖျက်ကျော်စီစဉ်တာဖြစ်ပါတယ်။ဒီမြန်မာနဲ့ထိုင်းနိုင်ငံကြားမြေရေဆိုင်ရာဒေတာအချက်အလက်တွေကိုမျှဝေမဲ့ရှင်။ကျွန်မမျက်မြင်တွေ့ခဲ့ရတဲ့ရေကြီးရေရှမ်းတာတွေကနေပြီးတော့ထိခိုက်ပျက်စီးမှုနည်းသွားအောင်တော့လုပ်နိုင်ပါတယ်ရှင်။
မဲခေါင်မြကြောင်းတလျှောက်ရေလုံသမန်118ခုထပ်ပြီးတော့တိုးလာပြီးဆယ်ဆက်တခုကလည်းအထက်ကရေစီးကြောင်းကိုပိတ်ဆို့နေချိန်မှာပဲလာအိုစ်နိုင်ငံမြောက်ပိုင်းကအီယာမဇာရာဘူရီတမန်ကြီးနာမှာနောက်ထပ်ဆယ်3ခုထပ်ဆောက်ဖို့ပြင်ဆင်နေပါတယ်။လာအိုစ်နဲ့တရုတ်နိုင်ငံတို့ကတော့ငားတွေဖြတ်တန်းသွားလာနိုင်ဖို့ဆယ်ထဲမှာပုံစံချထည့်သွင်းဆောက်လုပ်ထားတာကြောင့်ငားတွေရွှေ့ပြောင်းသွားလာမှုကိုမထိခိုက်သလိုပဲ၆တွဲ့တဲ့ရာသီမှာရေတွေပုံမှန်စီစဉ်နိုင်ဖို့လည်းအာမခံကြပါတယ်။ထိုင်းနိုင်ငံချူလာလောင်ကွန်းတက္ကသိုလ်ကငရင်နဲ့ဆူနာမီသတိပေးချက်ဆိုင်ရာဌာနကလည်းလာအိုစ်နိုင်ငံမြောက်ပိုင်းကဆယ်ကြီးရဲ့ဝန်ကြောင်းငကိုကလေးကငရင်ကျောပေါ်မှာရှိတဲ့ဒေသမှာငရင်တွေပိုအဖြစ်များလာနိုင်တယ်လို့သတိပေးနေပါတယ်။မဲခေါင်မြစ်ထဲမှာကျင်းလဲကျဆားတဲ့ရင်းနေတရဝါမျိုးစိတ်ပေါင်း1200လောက်ရှိပြီးတော့မျိုးရုံပြက်ပွဲမဲ့ဘေးနဲ့ရင်ဆိုင်နေရတဲ့အီယာရီလပိုင်းနဲ့ပေါင်ချိန်1300လောက်လေးတဲ့မဲခေါင်ငကူကြီးတွေလည်းကျဆားတဲ့နေရာပါ။အခုလိုဇီဝကေယစနစ်ကောင်းနေတဲ့လူသန်းချီတို့ရဲ့ဆောက်ဝနေရအတွက်အရေးကြီးလာတဲ့မဲခေါင်မြဝတစ်လျှောက်မျော်မမထားတဲ့လူမှုဇီဝဖွံ့ဖြိုးတိုးတက်မှုဆောင်ရွက်ချက်တွေဟာတဘာဝပတ်ဝန်းကျင်လုပ်ငန်းတွေအရေးကြီးလောက်ကိုင်းဖို့လိုနေပြီဆိုတာမိမောင်းထုတ်ပြလိုက်တာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။လက်ရှိရင်ဆိုင်နေရတဲ့အကြီးမားဆုံးချိန်ချောင်မှုကတော့ရေအားလျက်စစ်စီမံကိန်းတွေဥဒုယာတိဖောက်ပြန်မှုနဲ့တရားမဝင်တော်ရင်တရိတ်ဆန်ရောင်းဝယ်ဖောက်ကားမှုတွေအပြင်ပလတ်စတစ်အမိုက်တွေမြစ်ထဲစီးဝင်လာတဲ့ပြဿနာတွေပါ။မြန်မာနိုင်ငံအပါအဝင်တရုတ်လာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကိုဖြတ်တန်းစီးဆင်းနေတဲ့မဲခေါင်မြေရဲ့အနာဂတ်ကိုတော့လာမယ့်ဧပြီလမှာနိုင်ငံကောင်းဆောင်တွေဆွေးနွေးကြတော့မှာဖြစ်ပါတယ်။ကျွန်မနားလောပ
ါ။ဒီရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလဲချိန်ညာပေးမှာဖြစ်ပါတယ်ဗျာ။
ဂျမနီဝန်ကြီးချုပ်အိုလက်ရှော့ဖ်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နယူးဒယ်လီမြို့တော်မှာဒီနေ့တွေ့ဆုံပြီးတော့နှစ်နိုင်ငံကြားစီးပွားရေးကုန်သွယ်တိုးတက်ခံမာရေးနဲ့ယူကရိန်းစစ်ပွဲအရေးတွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲအပြီးပြုတယ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ယူကရိန်းစစ်ပွဲအဆုံးသတ်အောင်တပ်တမရေးနည်းလမ်းနဲ့ဆွေးနွေးအချက်ဖြေချဖို့ပြောကြားခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်ကပြောပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ကူညီသွားဖို့အတွက်သူ့အနေနဲ့အဆင်သင့်ပါပဲလို့လည်းပြောကြားခဲ့ပါတယ်။အိန္ဒိယနဲ့ဂျမနီနိုင်ငံကြားမှာလုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးအတွက်ကိုလည်းကတိပြုခဲ့တယ်လို့သူကပြောပါတယ်။ဂျမနီဝန်ကြီးချုပ်ကတော့ကမ္ဘာကြီးအတွက်အရေးကြီးတဲ့ညဉ့်ညမ်းရေးကိစ္စတွေကိုအိန္ဒိယဝန်ကြီးချုပ်နဲ့ဒီကနေ့ဆွေးနွေးခဲ့တယ်လို့ပြောပါတယ်ရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အပါအဝင်အနောက်ဘက်ချမ်းကပြည်နယ်တွေမှာဆောက်ရသည့်မုန်တိုင်းဒဏ်ကိုခံနေကြရပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတောက်ကြနေတဲ့ကနှင်းတွေအထူးထပ်ချခဲ့တယ်လို့ Los Angeles County ကတောင်တန်းဒေသမှာဆိုရင်လဲဆယ်စုနှစ်နဲ့ချီအတွင်းမှာပထမဆုံးနှင်းမုန်တိုင်းဒဏ်ကိုရင်ဆိုင်ခဲ့ရပါတယ်။အေးပြီးတော့ NDA ရှိတဲ့မုန်တိုင်းဒဏ်ကိုဒီကနေ့စနေနေ့မှာလဲဆက်ပြီးတော့ခံရမယ်လို့မိုးလေဝသဌာနကတတိပေးထားပါတယ်။ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ဖျားသုံးစုမြို့နယ်မြို့ရဲကရဲစခန်းမှာဒီကနေ့မနေ့အစောပိုင်းတုန်းကပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒေသခံ PDF အဖွဲ့တွေကရဲစခန်းကိုတွားရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်တိုက်ပွဲတွေဖြစ်ခဲ့တာပါ။ဖျားသုံးစုဒေသကလာတဲ့သတင်းတွေအရဆိုရင်မနေ့6နိုင်လောက်တုန်းကလက်နက်ကြီးလက်နက်ငယ်ပြစ်ခတ်တံတွေကြားရတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာဖျားသုံးစုရဲစခန်းမိလောင်တာတွေ့တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်။ဖိလစ်ပိုင်နိုင်ငံမှာတော့အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီလူထုအုပ်ချုပ်မှုကြီးဖြစ်ခဲ့တာ35နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့မနီလာမြို့တော်မှာဒီကနေ့ထောင်တောင်းချီပြီးတော့ဆန္ဒပြခဲ့ကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်စုမြတ်မော်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်းလွင်အင်ဂျင်နီယာတွေကတော့ Helen Cordian နဲ့ TN1 တို့ဖြစ်ပါတယ်။ View American တိုင်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းလို့မီတာ 1925-30 နဲ့အိုင်လန်မီတာ 190 တို့ကနေအတန်းလွင်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တို့ရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.